Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ View American အတန်ရဲ့2025ခုနှစ် February 28ရက်တောက်ကြညာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ Kilometer 1925 30ကနေနားဆင်နိုင်တာအပြင် View ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းဖြင့်တိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီဒီညအစည်းအဝေးကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ယူကရိန်းနဲ့အမေရိကန်သမ္မတတို့ဒီကနေ့ဝါရှင်တန် DC မှာတွေ့ဆုံကြပါမယ်ထိုင်းတရုတ်နဲ့မြန်မာတို့တွေ့ဆုံပြီးအွန်လိုင်းငွေလေကိုင်းကထိန်းထားတဲ့ဝန်ထမ်းတွေပြန်ပို့ရေးဆွေးနွေးကြကြပါတယ်ခရင်ပြည်နယ်အတွင်းမနေ့ကဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်ထိုင်းကနေဆက်မှာတိုက်လေရင်နေနဲ့ခင်းလဲခဲ့ပါတယ်ဒီသတင်းတွေအပါအဝင်တခြားထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမြင့်နဲ့အတူတင်ပြပေးကြမှာပါခင်ဗျာ
ဟုတ်ကဲ့ပါကိုဇော်ဝင်လိုက်အခုလိုသတင်းတွေပြီးမှတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်သတင်းဖိနှိပ်ခံရတဲ့အထက်မြန်မာပါတဲ့မဲခေါင်မြဝန်ဒေသပါဝင်နေပါတယ်။နောက်တနင်္သာရီတိုင်းစစ်ဘေးရှောင်တွေကတော့စစ်သားစုဆောင်ခံရတာမှာဒေသခံက
မဲဆွဲခိုင်းပြီးတော့ဟိုစစ်မှုခံခိုင်းဖို့လုပ်တဲ့ဟာမျိုးတွေတော့တော့ဆက်လုပ်နေကြတာ။သူတို့ရဲ့နယ်ဘက်ကနေပြီးတော့စစ်ရှောင်မိသားစုတွေပေါ့ဗျာ။အဲလိုမျိုးဆိုလို့ရှိရင်လည်းပဲဒီအစင်းတုံးပြပြီးတော့ဖမ်းတဲ့စစ်သားမျိုးတွေကဟိုတော့ချုပ်တွေ့ရတယ်ဗျာ
။နောက်အမေရိကန်သမ္မတကတော့တရားမဝင်ရွှေပြောင်းနေထိုင်သူတောင်းချီကိုဂွန်တာနာမိုဘေးစခန်းကိုပို့ဖို့စီစဉ်ထားပါတယ်ဒီသတင်းလွှာတွေပြီးမှာတော့တောက်ကြညာပတ်စင်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကန်တာနောက်သုတဆောင်လေအမေရိကန်တခွန်းနဲ့သိပ္ပံနဲ့နေပညာကဏ္ဍတွေကိုစက်တိုက်နှဆိုင်ကြည့်ရှုရမှာပါအခုအရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုကိုစော်ဝင်းလိုင်လည်းပဲပြောပြပေးပါမယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဗြိတိန်ဝန်ကြီးချုပ်ကီယက်စတိုင်မာတို့ဖေဖော်ဝါရီ29ရက်နေ့ကြာသပတေးနေ့ကအင်ဂျူရာမှာတွေ့ဆုံပြီးယူကရိန်းစစ်ပွဲနဲ့နိုင်ငံကုန်သွယ်ရေးကိစ္စရပ်တွေကိုဆွေးနွေးကြပါတယ်။သမ္မတထရမ့်ကဥရောပနိုင်ငံတွေအပေါ်ခွန်တိုးခေါက်ခံဖို့ချင်းချောက်နေတယ်လို့ဥရောပလုံခြုံရေးအတွက်အမေရိကန်အပေါ်တိတ်အာမကိုဖို့ပြောဆိုနေချိန်မှာအခုလိုခေါင်းဆောင်တို့တွေ့ဆုံကြတာဖြစ်ပါတယ်။ဝန်ကြီးချုပ်စတာမာနဲ့တွေ့ဆုံချိန်မှာသမ္မတထရမ့်ကရုရှားယူကရိန်းငြိမ်းချမ်းရေးသဘောတူညီမှုရဖို့အစစ်မြစ်ဆွေးနွေးမှုတွေပြုလုပ်နေတဲ့အကြောင်းနဲ့ဒီဆွေးနွေးမှုတွေမှာရုရှားနဲ့ရတီဂျက်နဲ့ပတ်သက်လို့ချီကျူးပြောဆိုခဲ့ပါတယ်။ရုရှားယူကရိန်းငြိမ်းချမ်းရေးအတွက်အားဖြစ်ပေးမဲ့ဥရောပငြိမ်းချမ်းရေးထိန်းတက်တွေကိုအမေရိကန်ကလုံခြုံရေးအကူအညီပေးဖို့ဝန်ကြီးချုပ်စတာမာကတိုက်တွန်းထားတာပါ။အမေရိကန်ကတော့ယူကရိန်းလုံခြုံရေးအပါအဝင်ဥရောပငြိမ်းချမ်းရေးထိန်းတက်တွေလုံခြုံရေးပံ့ပိုးဖို့အာမခံမပေးထားပါဘူး။ဥရောပမဟာမိတ်နိုင်ငံတွေအကြမ်းမှာယူကရိန်းကိုတတ်သားဆက်ပြီးဆီလို့ရင်းနဲ့ပတ်သက်လို့သဘောထားကွဲနေစေဖြစ်ပါတယ်ငြိမ်းချမ်းရေးသဘောတူညီချက်အတွက်အမေရိကန်ကထောက်ခံပံ့ပိုးပေးမှသာဗြိတိန်ကလက်ခံမှာဖြစ်ကြောင်းလည်းဗြိတိန်ဝန်ကြီးချုပ်ကပြောဆိုထားပါတယ်ခင်ဗျာ
ယူကရိန်းနဲ့အမေရိကန်သမ္မတတို့အမျိုးရှားသတ္တု24ရေးအင်ပြီတော်မှာဒီနေ့တွေ့ဆုံပြီးလက်မှတ်ထိုးဖို့ရှိနေပါတယ်ရုရှားရဲ့ကြီးကြပ်စစ်ကိုခုခံတိုက်ခိုက်ရေးမှာအမေရိကန်ရဲ့အကူအညီတွေပြန်ရနိုင်ဖို့မျှော်လင့်ခြင်းနဲ့ယူကရိန်းသမ္မတဗလော်ဒီမာဇယ်လန်စကီဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဒီနေ့ဖေဖော်ဝါရီ28ရက်နေ့အင်ပြီတော်မှာတွေ့ဆုံပြီးယူကရိန်းကမြေရှားသတ္တု24ရေးဆိုင်ရာသဘောတူညီချက်ကိုလက်မှတ်ရေးထိုးဖို့ရှိတာပါမြေရှားသတ္တုစီမံကိန်းနဲ့ပတ်သက်တဲ့သဘောတူညီချက်ကတော့ရပြီဖြစ်ပေမဲ့ယူကရိန်းဆိုရအတွက်ရေးပါလွန်တဲ့ကိစ္စအဖြစ်ရှုမြင်ထားတဲ့ယူကရိန်းလုံခြုံရေးနဲ့ပတ်သက်ပြီးအမေရိကန်ကအာမခံပေးဖို့ကိစ္စအတွက်ဆက်လက်ဆွေးနွေးမှာဖြစ်တယ်လို့သမ္မတဇယ်လန်စကီကကီဖ်မြို့ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့ပါတယ်မြေရှားသတ္တု24ရေးသဘောတူညီချက်ကြောင့်တော့အမေရိကန်အနေနဲ့ယူကရိန်းကိုထောက်ပံ့ပေးထားတဲ့စည်းအကူအညီကုန်ကျစရိတ်တွေပြန်ကာမိမှလည်းဖြစ်ပါတယ်။ရုရှားတွေသိမ့်ပိတ်ထားတဲ့နယ်မြေကိုပြန်လည်ထိန်းချုပ်ဖို့ယူကရိန်းကကြိုးစားတာမှသမ္မတထရမ့်ကထောက်ခံလာလိမ့်မယ်လို့လည်းယူကရိန်းကမျှော်လင့်နေပါတယ်။ဒါအပြင်အခုသဘောတူညီချက်ကြောင့်အမေရိကန်ကွန်ဂရက်စ်လွှတ်တော်ကယူကရိန်းအတွက်နောက်ထပ်အကူအညီတွေပေးလာမယ်လို့လည်းမျှော်လင့်နေကြပါတယ်။အခုလိုအချိန်မှာနိုင်ငံတကာနဲ့မဟာပြောလိလိုက်ဌာန CSIS ကတော့ယူကရိန်းတွေကွန်ဂရက်ဆာချမှတ်ပေးခဲ့တဲ့ထောက်ပံ့ငွေ3ပုံ2ပုံအထိကိုယူကရိန်းကိုပေးထားတာဖြစ်ပေမဲ့အမေရိကန်နိုင်ငံတဲမှာပဲပြန်လည်သုံးဆွဲခဲ့တာဖြစ်တယ်လို့မနစ်ကထုတ်ပြန်ခဲ့တဲ့အစိုးရကစာမှာထောက်ပြထားပါတယ်ခင်ဗျာ
ကနေဒါမက္ကဆီကိုနဲ့တရုတ်နိုင်ငံတွေကကွန်ပစ္စည်းတွေပေါ်အမေရိကန်ပြည်ထောင်စုကသွင်းကုန်အခွန်ကိုအစီအစဉ်အတိုင်းရှေ့သတင်းပတ်အင်္ဂါနေ့မတ်လ4ရက်နေ့ကစပြီးတော့ကောက်ခံသွားမယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။တရုတ်ကုန်ပစ္စည်းတွေပေါ်အရင်ပြောထားတဲ့အတိုင်းဆယ်ရာခိုင်နှုန်းအပြင်နောက်ထပ်ဆယ်ရာခိုင်နှုန်းတိုးကောက်မယ်လို့ Truth Social ပေါ်မှာကြာသပတေးနေ့ကရေးသားခဲ့တဲ့အပေါ်တရုတ်ကပြည်မြင့်ဌာနကန့်ကွက်ပြီးသူ့အကျိုးစီးပွားအတွက်ကာကွယ်သွားမယ်လို့တရုတ်နိုင်ငံရေးဌာနကတုံ့ပြန်လိုက်ပါတယ်
။威胁对中国输美产品加征关税， 中方对此强烈不满。
反正呢，别在那个江边边，美国我报你的第二公平系列报，看多高买了，美国啊，清朝那边嘛呗。第六页报，第二个啊，龙王们接纳的喽，边谈是吧？赶快把嘞，看多高比工作也是皮薄皮昂老大哈，不都这么就没事无事啦？第二个啊，渐渐表差比皮薄来喽。第二个人家一谈啊，表哥呀，林江啊，这个呢，金巴嘞，帮忙的人在心里我准表到了吧？没事，我透露呀，马太对你的，反正呢，是的。American de lewin ni da go ma ta si lo so bi ti yuk nangan da ma ka Mexico ne Canada de go le le ne de ti ya mwen wen la tu de go ma ta si lo so bi twin gong akon 25 ya khan no kauk khan me lo tamara thwa nga February la de ga jin nya tha da phit par de Mexico ne Canada bak ka lung yoe yi twin myin pe ka da chaung twin gong akon kauk khan mu go tala sain tha lite da phit par be da ba me tala pi me မလာလေးရက်နေ့မှာတွင်းကုံကောက်ခံမှုအစီအစဉ်တွေကိုမူလအတိုင်းဆက်လုပ်သွားမယ်လို့သမရထရန့်ကအကြာသပတေးနေ့ကပြောကြားခဲ့ပါတယ်ခင်ဗျာ
။ထိုင်းမှာတော့အမေရိကန်နိုင်ငံသားတွေလုံခြုံရေးသတိရှိဖို့အမေရိကန်ဆွေကထုတ်ပြန်လိုက်ပါတယ်။ထိုင်းနိုင်ငံမှာရှိတဲ့အမေရိကန်နိုင်ငံသားတွေလုံခြုံရေးသတိရှိကြဖို့ဘန်ကောက်မှာရှိတဲ့အမေရိကန်တန်ရုံးကလုံခြုံရေးသတိပေးချက်ဒီနေ့ထုတ်ပြန်လိုက်တာပါ။ထိုင်းနိုင်ငံကိုထွက်ပြေးလာကြတဲ့ဝီဂါ45ယောက်ကိုတရုတ်လက်ကိုထိုင်းဆွေကလွှဲပြောင်းပေးခဲ့ပြီးတဲ့နောက်မှာအမေရိကန်တန်ရုံးကအခုလိုသတိပေးချက်ထုတ်လိုက်တာပါ။အရင်ကအလားတူလွှဲပြောင်းမှုလုပ်ခဲ့ပြီးတဲ့နောက်လက်တုံ့ပြန်တဲ့အနေနဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့မှုတွေလို့လည်းဒီတန်ရုံးထုတ်ပြန်ချက်မှာသတိပေးထားပါတယ်။2015ခုနှစ်ကအလားတူဝီဂါတွေကိုနေရပြန်ပိုးခဲ့ပြီးမကြာခင်ဘန်ကောက်မြို့လယ်ကတရုတ်ခီးသွားတွေအသွားအလာများတဲ့အီရဝန်လေးမျက်နှာဖျားမှဘုံးပေါက်ခွဲတိုက်ခိုက်ခဲ့ကလူ20လောက်သေဆုံးပြီး125ယောက်ထိခိုက်ဒဏ်ရာရခဲ့ဘူးတာကိုထုတ်ပြန်ချက်မှာထောက်ပြထားပါတယ်။ဒါကြောင့်အမေရိကန်နိုင်ငံသားတွေအနေနဲ့ကမ္ဘာလှည့်ခီးသွားတွေအသွားများတဲ့နေရာတွေလူစီကားတဲ့နေရာတွေသွားရင်အထူးသတိရှိကြဖို့တန်ရုံးကအကြံပြုထားပါတယ်ခင်ဗျာ
။ VOA American တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီထိ19kHz 15953 9 25kHz 11683 9.30kHz 99.63တို့အပြင်စနေတနင်္ဂနွေမှာလိုင်းလက်မီတာ190kHz 15.5ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တန်ကနေတောက်ကြနေညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာ။ကရင်နယ်ခြားဆောင် BGF တပ်တွေလက်ထက်မှာတောင်းတင်နေကြတဲ့နိုင်ငံခြားသားထောင်နဲ့ချီကိုထိုင်းနိုင်ငံကတဆင့်နေရပြန်ပို့ပေးဖို့မြန်မာတရုတ်နိုင်ငံတို့နဲ့သဘောတူလိုက်တယ်လို့ထိုင်းအစိုးရကပြောကြားလိုက်ပါတယ်။နိုင်ငံဖြတ်ကျော်ရာဇဝတ်မှုတပ်ဖြတ်ရေးအစီအစဉ်တည်ထည်ဒေသအဖြစ်နဲ့မြောက်ဝတီမြို့တဲကလောင်ကစားလုပ်ငန်းတွေအွန်လိုင်းငွေလင်ကိုင်းတွေကနေကယ်တင်ထားတဲ့တရုတ်နိုင်ငံသား9000ကိုတနေ့ကို1000လုံးနဲ့ရှေ့တရင်မကစပြီးတော့နေရပြန်ပို့ရေးအစီအစဉ်စတင်မယ်လို့ထိုင်းနိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရနီကွန်ဒက်ပါလာကူရာကဒီကနေ့ February 28နေ့မှာသတင်းတော်တွေကိုပြောလိုက်ပါတယ်။တရုတ်ပြည်သူလုံခြုံရေးလက်ထောက်ဝန်ကြီးလျိုယုတ်ချီနဲ့မြန်မာပြည်ထောင်ဒုတိယဝန်ကြီးဦးအောင်ကျော်ကျော်တို့ထိုင်းနိုင်ငံရဲ့ဝန်ကြီးမာရစ်ဆန်ဂျာပွန်ဆာရိုဒီကနေ့တွေ့ဆုံအပြီးမှာအခုလိုပြောကြားခဲ့တာဖြစ်ပါတယ်။ထိုင်းနယ်စပ်မြန်မာနိုင်ငံအတွင်းအွန်လိုင်းငွေကြေးလိမ်လည်ခိုင်းနေမှုလို့ပေါ်လာပြီးထောင်နဲ့ချီတဲ့နိုင်ငံသားတွေကိုလစာကောင်းကောင်းပေးမယ်ဆိုတဲ့မလုံးနဲ့ပြားရောင်ခေါ်ဆောင်ခဲ့ပါတယ်။တချို့ဟာတစားကန်တပွဲထင်းထင်းခံခဲ့ရပြီးသူတို့ဆန္ဒမပါဘဲအွန်လိုင်းငွေလိမ်လုပ်ငန်းတွေကိုအဓမ္မခိုင်းစေခံနေကြရတယ်လို့ပြောပါတယ်။တရုတ်နဲ့ထိုင်းနိုင်ငံတို့ရဲ့ဖိအားပေးမှုတွေကြောင့်မြဝတီရှိကုတ်ကိုအနီးဝန်းကျင်မှာရှိတဲ့ငွေလိမ်ခိုင်းတွေရဲ့အဆောက်အုံတွေကိုကရင် BGF တပ်တွေကဝင်ရောက်စီးနင်းခဲ့ပြီးတဲ့နောက်နိုင်ငံပေါင်း30နီးပါးကအလုတ်လုံနေသူ9000ကျော်ကိုကယ်ထုတ်ထားပါတယ်။အဲ့ဒီထက်မှာတရုတ်နိုင်ငံသား9000နီးပါးပါဝင်တယ်လို့ထိုင်းမီဒီယာတွေမှာဖော်ပြကြပါတယ်။ပြီးခဲ့တဲ့သတင်းဘက်ကဆက်လို့မြန်မာဘက်ကတရုတ်နိုင်ငံသားယာနဲ့ချီကိုထိုင်းနိုင်ငံဘက်ကိုပို့ဆောင်ခဲ့ပါတယ်။တရုတ်နိုင်ငံနဲ့ထိုင်းနိုင်ငံဆိုရာတို့အစီအစဉ်နဲ့တရုတ်နိုင်ငံသား600တက်မင်းကိုလည်းမဲဆောက်နိုင်ငံတကာလေးစစ်ကနေတရုတ်နိုင်ငံကိုပြန်ပို့ခဲ့ပြီးဖြစ်ပါတယ်။ February 28ရက်ကြာသပတေးနေ့ကလည်းအင်ဒိုနီးရှား100နီးပါးကိုထိုင်းကတဆင့်ပြန်ပို့ပေးခဲ့ပါတယ်။မြန်မာနိုင်ငံကအွန်လိုင်းငွေလင်ခိုင်းနေမှာအလုပ်လုပ်နေကြသူ3,200လောက်ရှိနေကြောင်းကုလသမဂ္ဂကခန့်မှန်းထားပြီးအများစုဟာတရုတ်နိုင်ငံသားတွေဖြစ်တယ်လို့ပြောပါရခင်ဗျာ။
ထိုင်းဝန်ကြီးချုပ်ကပဲကြားဖြတ်နေနေရတဲ့ဒီဂိုင်းတွေရဲ့ဘန်ကောက်တန်းချီအထီကိုပိတ်ပစ်နိုင်ခဲ့တယ်လို့ပြောလိုက်ပါတယ်။ထိုင်းဝန်ကြီးချုပ်ဖက်ဒရယ်ရှင်နာဝတ်ကထိုင်းစုရဲ့အွန်လိုင်းငွေလိမ်ချေလိမ်လည်တဲ့လုပ်ငန်းနေနေရေးဟာလမ်းကြောင်းမှန်ပေါ်ရောက်နေပြီးကြားဖြတ်ဂိုင်းတွေအသုံးပြုတဲ့တန်းနဲ့ချီတဲ့ဘန်ကောက်တွေကိုပိတ်ပစ်နိုင်ခဲ့တယ်လို့မနေ့ကထိုင်းအောက်လွှတ်တော်မှာပြောသွားခဲ့တာပါ။ဝန်ကြီးချုပ်တာဝန်ယူပြီးပထမဆုံးအကြိမ်လွှတ်တော်တွင်မြန်မြန်ချက်တွေကိုဖြေရမှာ ထိုင်းနယ်စပ်မြန်မာနိုင်ငံဘက်ကတရားမဝင်လောင်းကစားလုပ်ငန်းတွေနှိမ်နင်းတဲ့အခြေအနေတွေကိုထိုင်းဝန်ကြီးချုပ်ကရှင်းလင်းသွားခဲ့တယ်လို့ Bangkok Post သတင်းစာမှာရှင်းတာဖော်ပြခဲ့ပါတယ်။ online ငွေချေလင်လေတဲ့သူတွေဖွင့်ထားတဲ့ Bangkok တသန်း9သိန်း2000လောက်ထိကိုပိတ်ပစ်ခဲ့တယ်လို့ဆက်သွယ်ရေး SIM card 2သန်း4သိန်းလောက်ကိုထိုင်းဆွေရကပယ်ဖျက်နိုင်ခဲ့ကြောင်းဝန်ကြီးချုပ်ဖေထွန်ထံကဆက်ပြောခဲ့ပါတယ်ခင်ဗျာ။
ကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL နဲ့မြန်မာစစ်တပ်အကြမ်းမနစ်ဖေဖော်ဝါရီလ28ရက်နေ့မနေ့ကတိုက်ပွဲဖြစ်ပွားပြီးဒေသခံတွေထိုင်းနေဆက်ကိုထွက်ပြေးလာကြတဲ့အတွက်ထိုင်းလေတပ် F-16 တိုက်လေယာဉ်နှစ်စီးနေဆက်ကိုကင်းလဲဖို့ဆေလွတ်ခဲ့ပါတယ် KNL နဲ့မြန်မာစစ်တပ်အကြအပြန်အလှန် drone ယာဉ်တွေနဲ့ဘုံးတွေကျဲပြီးတိုက်ခတ်ခဲ့တဲ့အကြောင်း The Nation သတင်းစာမှာရေးသားထားပါတယ်ထိုင်းမြန်မာနေဆက်ကင်းပြင်းတဲ့အတွင်းစစ်ကောင်စီခလာရ31ဘလူးတူးစစ်စခန်းကို KNL ကရင်လွမြောက်ရေးတပ်မတော်နဲ့ပူးပေါင်းတပ်တွေက drone ယာဉ်တွေသုံးပြီးထိုးစစ်ဆင်တိုက်ခိုက်ခဲ့တာလို့ဒေသခံသတင်းတွေမှာဖော်ပြပါဗျ။မြန်မာစစ်တပ်က YAK-130 တိုက်လေယာဉ်ဆီလွတ်ပြီး KNL ထိ ंछ ုပ်ဒေသကိုဘုံးကျဲတိုက်ခိုက်ပြီးထိခိုက်ဒဏ်ရာရတဲ့သတင်းတွေတော့ထွက်မလာသေးပါဘူး။တိုက်ပွဲတွေကြောင့်ကရင်ပြည်နယ်အတွင်းကဒေသခံ100လောက်ထိုင်းနယ်ဇက်ကိုထွက်ပြေးကြတဲ့အကြောင်းသတင်းတွေမှာရေးပါတယ်။ထိုင်းနိုင်ငံရဲ့တပ်ဖွဲ့စစ်တပ်စစ်လုပ်ပြီးလုံခြုံရေးတာဝန်ယူဖို့နဲ့လူသားချင်းစာနာမှုအကူအညီပေးရေးအတွက်လိုအပ်တာတွေလှုပ်ဆောင်မှုပြင်ဆင်တဲ့အကြောင်းလဲ The Nation သတင်းစာမှာရေးပါတယ်ခင်ဗျာ
။ကွန်ပျူတာအချက်အလက်တွေခိုးယူပြီးငွေအကြီးအကျယ်လိမ်တာနဲ့တန်လျာရှိတဲ့စင်ကာပူနိုင်ငံသားကိုထိုင်းကဖမ်းလိုက်ပါပြီ။ထိုင်းနိုင်ငံနဲ့နိုင်ငံပေါင်းစုံကကုမ္ပဏီတွေစီကအချက်အလက်တွေခိုးယူပြီးငွေကြေးအမြောက်များရယူခဲ့တယ်လို့တန်လျာရှိတဲ့စင်ကာပူနိုင်ငံသားအသက်39နှစ်အရွယ်လူတူးကိုထိုင်းရဲ့တပ်ဖွဲ့ကဖမ်းဆီးလိုက်တယ်လို့ကြက်သားရင်းတွေကကြေညာလိုက်တာပါ။extreme ကိုရကနေထိုင်းကုမ္ပဏီတစ်ခုကိုချင်းချောက်ငွေတောင်းပြီးမပေးရင်သူ့ကုမ္ပဏီကဖောက်တယ်တွေရဲ့ကိုရေးချက်လက်တွေကိုထုတ်ဖော်ပြမယ်လို့ချင်းချောက်ခေရကထိုင်းရတပ်ဖွဲ့ကစင်ကာပူရဲတွေနဲ့ပေါင်းပြီးရှာဖွေစုံစမ်းခဲ့တာပါချင်းဝေလို့လောလောဆယ်ထုတ်ဖော်ထားတဲ့စင်ကာပူနိုင်ငံသားဟာ Desordan Ghost R ဆိုပြီးလူတီများတဲ့2020ခုနှစ်နောက်ပိုင်း online ကနေကုမ္ပဏီတွေရဲ့အချက်လက်တွေကိုခိုးယူသူနာမည်ကြီး hacker ရဲ့အကောင့်ပိုင်ရှင်ဖြစ်နေတာကြောင့်သူကိုဘန်ကောက်မြို့ရမ်ကန်ဟန်ဒေသကနေတခုမှဖမ်းဆီးခဲ့ပါတယ်။သူနဲ့အတူတမိုးကြီးကားတွေဖိုးတန်လက်ဆွဲတွေနဲ့အီလက်ထရောနစ်ပစ္စည်းစုစုပေါင်းဘတ်10တန်ပိုထိုင်းရဲတွေကသိမ်းဆီးခဲ့ပါတယ်ခင်ဗျာ။မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ကနေတောက်ကြညာသတင်းတွေကိုကိုစော်ဝင်လိုက်နေပြောပြခဲ့တာပါ။အခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေဇက်တိုက်ပါပထမဆုံးကတော့သတင်းဖိနှိပ်ခံရတဲ့အထက်မြန်မာပါတဲ့မဲကောင်မြို့ဝန်ဒေသပါဝင်နေတာပါသတင်းမီဒီယာတွေနှိပ်ကွပ်ခံရမှုအများစုနိုင်ငံတွေထဲမှာမဲကောင်မြို့ဝန်ဒေသနိုင်ငံတွေပါဝင်နေလို့လေ့လာသူတွေကပြောပါတယ်ဒီဒေသမှာသတင်းမီဒီယာအလုပ်လုပ်ကြတဲ့သတင်းသမားတချို့စုပေါင်းပြီးလေ့လာထားတဲ့စမ်းစစ်ချက်အစီရင်ခံစာကိုဘန်ကောက်မြို့ကနိုင်ငံခြားသတင်းတောက်များအသင်းမှကျင်းပခဲ့ပါတယ်မညညိုလင်းပြောပြပေးပါအောင်ခင်ဗျာ
မြေကောင်ဒေတာတဝမ်းမှာလှုပ်လှက်တဲ့သတင်းမီဒီယာတွေပေါ်နှိပ်ကွပြီးအချင်းချတာတွေကိုရေးသားဖော်ပြကြပြီးမြေကြီးလေးတဲ့ထောင်နဲ့ချမှတ်ခံခဲ့ရသူသတင်းသမားတွေဘလော့ဂါတွေရဲ့အနေအထားအမှန်နဲ့တရားရေးကိစ္စတွေမှာနည်းနည်းလေးပဲသိခွင့်ရတယ်လို့မြေကောင်ဒေတာမီဒီယာလှုပ်လှက်ခွင့်နဲ့ပတ်သက်ပြီးလိလာသူတွေတနာပြည်သူတွေကပြောပါတယ်ဒေတာဆိုင်ရာတာဝန်ခံတွေရဲ့မြေယာတွေသိမ်းယူမှုတွေအကြောင်းတဘာဝပတ်ဝန်းကျင်ကိုထိခိုက်စေတဲ့ရာသွေးမှုတွေအကြောင်းနည်းနည်းလေးရေးသားဖော်ပြလိုက်တာနဲ့ထောင်နဲ့ကြီးကြီးမားမားချမှတ်တာတွေရှိနေတာကိုလည်းအစိုးရခံစားမှရေးသားထားတာပါထိုင်းနိုင်ငံဘန်ကောက်မြို့နိုင်ငံသားသတင်းတောင်များကလပ်မှာဖေဖော်ဝါရီလ28ရက်တောက်ကြနေညနေကပြုလုပ်တဲ့မဲခေါင်မီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာလွတ်လပ်သောမြန်မာသတင်းကောင်စီရဲ့အတွင်းရေးမှူးဦးတိုးစောလက်ကတော့မြန်မာသတင်းသမားတွေရဲ့အခြေအနေနဲ့ပတ်သက်ပြီးအခုလိုပြောဆိုခဲ့ပါတယ်
As an independent media inside Myanmar, because we've been deliberately targeted since another military coup.
မြန်မာပြည်ရဲ့လွတ်လပ်တဲ့သတင်းမီဒီယာတွေဖို့စစ်တပ်ကဒုတိယမြောက်အာဏာသိမ်းခဲ့တဲ့2021ဖေဖော်ဝါရီလကစပြီးပြစ်မှတ်ထားဖိနှိပ်ခံခဲ့ရပါတယ်အာနာမသိန်းခင်ကသတင်းမီဒီယာလွတ်လပ်ခွင့်ညွှန်ကိန်းမှာမြန်မာက139ဆင့်နဲ့ထိုင်းနဲ့တောင်တဆင့်သားပါသေးတယ်။နေစည်းမချသတင်းတောင်များအဖွဲ့ရဲ့လက်ရှိစည်းရုံးအရတော့နိုင်ငံ180မှာအခု183အထိကျဆင်းသွားတာပါ။ကျွန်တော်တို့နိုင်ငံမှာစစ်ကောင်စီလက်ထက်သတင်းသမား43ယောက်အကျဉ်းချခံထားရပြီး159ယောက်ဟာ2021ခရဲကဖမ်းခံထားရပါတယ်။သတင်းသမား9ယောက်တေဆုံးခဲ့ရပါတယ်။ဒ တကယ်တော့ကိုယ့်ရောက်ထဲများတာပါတချို့ကထောင်ကားလွတ်ပြီး၃ရက်အကြာမှာတည်ဆုံသွားတာလည်းရှိပါတယ်သတင်းမီဒီယာဌာန18ခုလိုင်စင်တွေရုပ်သိမ်းခံခဲ့ရပါတယ်စိုက်ဘာလုံခြုံရေးဥပဒေဆိုပြီးအင်တာနက်ဖြတ်တောက်ထားတာ VPN ကတ်တတာတွေလုတ်ခံထားရပါတယ်လို့ပြောဆိုသွားတာပ
ါ
ကဘာပေါ်မှာတရင်သမားတွေကိုအပြင်းထန်ဆုံးထောင်ဒဏ်ချမှတ်တာအဆိုးဆုံးအဖြစ်ဗီယက်နမ်နိုင်ငံဟာအဆင့်198မှာရှိနေပြီးမြန်မာကတော့အဆင့်194မှာရှိပါတယ်။ဒါပေမဲ့မြန်မာဟာတရင်မီဒီယာတွေပေါ်အကြမ်းဖက်မှုထိတ်ဆုံးအဆင့်မှာရှိနေတဲ့နိုင်ငံတစ်ခုဖြစ်ပြီး2024ဒီဇင်ဘာအထိတရင်သမား16ယောက်ထဲမှနေထောင်ဒဏ်ချမှတ်ခံခဲ့ရတယ်လို့ဖော်ပြထားပါတယ်။လာအိုနိုင်ငံကလည်းမီဒီယာလုပ်ငန်းတွေအပေါ်အစိုးရရဲ့တင်းကြပ်ကန့်သတ်တာတွေအလုံဆုံးထဲမှာပါဝင်နေတာပါမိခေါင်ဒေသကနိုင်ငံတွေရဲ့သတင်းမီဒီယာလွတ်လပ်ခွင့်ဟာကမ္ဘာအဆင့်တွေထဲမှာအနည်းဆုံးအဆင့်နေရာတွေမှာရှိနေတဲ့အချိန်မှာပဲဒီသုတေသနပြည့်ရဲ့အစီရင်ခံစာထုတ်ပြန်ပြောဆိုလာတာပါမိခေါင်ဒေသတွေမှာသတင်းမီဒီယာလွတ်လပ်ခွင့်တွေဆိုးလာတဲ့အပေါ်မီဒီယာနဲ့လူအခွင့်အရေးအဖွဲ့တွေကစိုးရိမ်မှုတွေကြီးမားနေကြပါတယ်Freedom House နဲ့နေစည်းမချသတင်းတောက်များအဖွဲ့တွေအပါအဝင်ကမ္ဘာသတင်းမီဒီယာလွတ်လပ်မှုစီးရင်မှာတော့ဒေသရင်းနိုင်ငံတွေရဲ့အစင်ကကြဆင်းနေပြီးမြန်မာဗီယက်နမ်နဲ့လာအိုဟာအနည်းဆုံးအဆင့်မှာရှိနေတာကိုလည်းပြသနေပါတယ်ရှင
်တည်ဖိနှိပ်ခံရတဲ့အထက်မြန်မာပါတဲ့မဲခေါင်မြဝန်ဒေသပါဝင်နေတာမန်ညိုညိုလင်းပြောပြခဲ့တာပါအခုတော့မြန်မာကတနင်္သာရီတိုင်းစစ်ဘေးရှောင်တွေစစ်သားစုဆောင်ခံနေရတာပါတနင်္သာရီတိုင်းနဲ့စစ်ကောင်စီဆက်လက်အုပ်ချုပ်ထားနေတဲ့နေရာတွေမှာစစ်မှုထမ်းမှုအတွက်လူငယ်တွေကိုအတင်းအကျပ်ဖမ်းဆီးခေါ်ဆောင်ရတာတွေဆက်ရှိနေတယ်လို့ဒေသခံတွေကပြောပါတယ်တိုက်ပွဲတွေကြောင့်စစ်ဘေးရှောင်နေကြသူတွေကိုလည်းအစင်းစစ်ပြီးစစ်ကောင်စီကဖမ်းဆီးနေတယ်လို့ပြောပါတယ်တနင်္သာရီတိုင်းတွေကစစ်သားစုဆောင်နေတဲ့ဒီအခြေအနေသတင်းပေးပို့ထားတာကိုအခြေခံပြီးမဆုမြတ်မုံပြောပြပေးပါအောင်ခင်ဗျာ
ပြည်သူ့ကာကွယ်ရေးအဖွဲ့တွေနေရာတော်တော်များများဆိုးမိုးထားတဲ့တနင်္သာရီတိုင်းထဲမှာစစ်ကောင်စီဆက်လက်အုပ်ချုပ်ထားတဲ့နေရာတွေမှာတော့စစ်သားစုဆောင်မှုတွေလုပ်နေပါတယ်။တိုက်ပွဲဖြစ်တဲ့နေရာတွေကနေစစ်ဘေးရှောင်လာသူတွေကိုတော့အဲစီရင်စစ်ပြီးတော့စစ်မှုရမ်းဖို့ခေါ်သွားတယ်လို့ဒဝဲဒေသခံတယောက်ကပြောပြပါတယ်
။အဲ့ဒါလေးစစ်ကောင်စီကခုနကပတ်စင်တေးပတ်စင်နှင်းကဆော့ပြီးတော့ဗျာအခုပတ်စင်ကိုလုံးထိဒီရက်ခွက်ထဲမှာလိုက်ဖမ်းတဲ့ဟာမျိုးတွေပြီးတော့ရက်ခွက်အုပ်ချုပ်မှုရှိတဲ့ရက်ခွက်တွေဆိုလို့ရှိရင်သူတို့မဲဖောက်ခိုက်တဲ့ဟာမျိုးတွေဗျာမဲဆွဲခိုက်ပြီးတော့ဟာစစ်မှုထမ်းခိုက်ဖို့လုတ်တဲ့ဟာမျိုးတွေတော့တောက်ချက်လို့နေကြကြာပြီးတော့နောက်တစ်ခုကပါလဲဆိုတော့သူတို့ပြနေဘက်ကနေပြီးတော့ဆင့်ရှောင်တဲ့ဟိုဟာဒီမိသားစုတွေပေါ့ဗျာအဲအဲ့လိုမျိုးဆိုလို့ရှိရင်လည်းပဲဒီအစင်းတုံးပြပြီးတော့ဖမ်းတဲ့စီတာမျိုးတွေကဟိုတောက်ချက်လုတ်နေတာမျိုးတွေ့ရတယ်ဗျာ
အခုလိုမျိုးစစ်သားစုဆောင်မှုအများစုလုတ်နေတာကတော့စစ်ကောင်စီထိန်းချုပ်ထားတဲ့မြို့ပေါ်ရက်ွက်တွေမှာဖြစ်နေတာပါ
ကျွန်တော်တို့တင်ဒါကြီးဒေသမှာဆိုလို့ရှိရင်ဒီမြို့ပေါ်အဲရီယာကိုကြာတော့သူတို့ထိန်းချုပ်ထားနိုင်တယ်လို့ပြောရတဲ့အနေအထားမျိုးပေါ့ဗျာအဲ့လိုခြေနေမှာဆိုလို့ရှိရင်တော့ဒီမျိုးပေါ်မှာရှိတဲ့ဒီစစ်မှုထမ်းဥပဒေနဲ့ကျုံးဝင်တဲ့လူငယ်တွေဆိုလို့ရှိရင်တော်တော်လေးကြဟိုလူချိုးကြီးကဟိုစိုးရိမ်စရာရှိတဲ့နေသားမျိုးပေါ့ဗျာဥပမာထားပါတော့တချို့လူငယ်တွေဆိုလို့ရှိရင်တော်တော်များဟိုပြီးတော့ဟိုထွက်ပြေးသွားတဲ့လူငယ်တွေရှိတယ်။ဒါပေမဲ့ဒီဒေသမှာပဲရရလှုပ်တွေလှုပ်ပြီးတော့ဟိုဒီမိသားစုဟိုစောင်းဝင်းနေရေးဖြည့်ရှင်းရတဲ့လူငယ်တွေရှိတယ်။အဲ့လိုလူငယ်တွေတွေ့ဆိုလို့ရှိရင်တော်တော်လေးခက်ခဲတဲ့နေသားမျိုးပေါ့ဗျာဥပမာတကူဟိုလွတ်မြောက်မှုအတွက်ထွက်ပြေးလို့ရတယ်ရတယ်ဆိုပေမဲ့လည်းဟိုကျန်တဲ့မိသားစုတွေကဒီစစ်ကောင်စီရဲ့ထိထုံးမှုအောက်မှာကျန်ခဲ့တယ်ဆိုတဲ့အခါကျတော့အဲ့လိုမျိုးတွေဆိုလို့ရှိရင်တော်တော်လေးစိတ်ခုမှုကြီးကြီးမားမားဟိုဖြစ်နေတယ်ပေါ့ဗျာဒီကျွန်တော်တို့လူငယ်တွေအတွက်ပေါ့ဗျာ
စစ်မှုရာဥပဒေကိုအသက်သွင်းခဲ့ပြီးတဲ့နောက်ပိုင်းမှာစစ်တင်တန်းအပတ်စဉ်6အထိရှိနေပြီးစစ်ကောင်စီဘက်ကလူအင်အားရောလက်နက်အင်အားပါအသာစီးရှိနေတယ်လို့တော်လိုင်းရဲဘော်တယောက်ကပြောပြပါတယ
်စစ်ကောင်စီကတော့ဒီစင်တန်းတင်တဲ့အပတ်စဉ်တွေက6ပြီးသွားပြီလေ6ပြီးသွားပြီဆိုတော့ဒီမှာစင်အားတွေတော်တော်ကြီးများနေတယ်စစ်ပြည်ကတော်တော်ကြီးများနေတယ်ဆိုတော့ကျွန်တော်တို့ဘက်ကလျှော့ကန်နေတာတော်တော်လေးတက်တဲ့ဒါလိုရှိတာပေါ့ဗျာစစ်သူတို့ကတယ်နဲ့အားလည်းတားတယ်လူများလည်းတိုက်တက်လောက်ရှိတယ်ဆိုတော့သူတို့ကကျွန်တော်တို့ဘက်စရရတားနေတဲ့အခြေအနေမှာရှိတယ်ဒါကြောင့်ကျွန်တော်တို့ဘက်ကတော့အခက်အခဲတွေ့တာပေါ့ဗျာအရင်2024ဒုစရတော့ကျွန်တော်တို့ကကိုတင်ရှင်းနေတယ်မြတ်ကိုတင်ကသူ့ကိုတင်မှာတော့တိုက်တက်ကြိုးဖို့ကတော်တော်လေးတော့တွေ့စားနေရတာပေါ့ဗျာ
စစ်မှုရာဥပဒေကြောင့်ဖမ်းဆီးခံရမှစိုးရိမ်လို့လူငယ်တချို့လည်းနေဆက်ဘက်ကိုထွက်ပြေးသိမ်းဆောင်ခဲ့ကြပါတယ်တချို့ကလည်းဒေသရင်းတော်လိုင်းရဲ့အဖွဲ့တွေထဲကိုဝင်ရောက်သူတွေရှိနေပါတယ်မြန်မာနိုင်ငံဒေသတော်တော်များများမှာတိုက်ပွဲတွေရင်ဆိုင်နေရတဲ့စစ်ကောင်စီဘက်ကတော့ဥပဒေအရအကျုံးဝင်တဲ့အသက်ပြည့်ပြီးလူငယ်တွေကိုစစ်မှုထမ်းဖို့အတင်းအကျပ်ဆောင်ရွက်မှုတွေလုပ်နေတယ်လို့နေရတော်တော်များများကဒေသခံတွေက VOA ကိုပြောပြကြပါတယ်ရှင
်တနင်္သာရီတိုင်းစစ်ဘေးရှောင်တွေစစ်သားစုဆောင်ခံရတာမဆုမြတ်မှုပြောပြခဲ့တာပါအခုတော့နိုင်ငံတကာသတင်းမှာ အမေရိကန်သမ္မတကတရားမဝင်ရွှေ့ပြောင်းနေထိုင်သူတောင်းချီကိုဂွန်တာနာမိုဘေးစခန်းပို့ဖို့စီစဉ်ထားတာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရားမဝင်ရွှေ့ပြောင်းနေထိုင်သူ3000ကိုကျူးဘားနိုင်ငံမှာရှိတဲ့ဂွန်တာနာမိုဘေးအမေရိကန်ရဲ့စခန်းကိုပို့ဖို့စီစဉ်ထားပါတယ်ဒီဂွန်တာနာမိုအချင်းစခန်းဟာ 9/11 အကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းအကြမ်းဖက်သမားလို့သံသယရှိသူတွေကိုထိမ့်သိမ်းခဲ့တဲ့နေရာဖြစ်လူသိများသလိုလူအခွင့်အရေးအဖွဲ့တွေကရှုံချတဲ့နေရာလည်းဖြစ်ပါတယ်ဒီနေရာကိုအထူးသဖြင့်ဟေတီနဲ့ကျူဘားကနေအမေရိကန်နိုင်ငံကိုဝင်ရောက်ဖို့လာသူတွေကိုစစ်စစ်ဖို့တခါတလေသုံးပါတယ်။လုံခြုံရေးအထူးတင်းကျပ်တဲ့အကျဉ်းထောင်နဲ့အခုရွှေ့ပြောင်းရောက်ရှိသူတွေစစ်စစ်ရေးဌာနနေရာမတူပေမဲ့စောင့်ကြည့်ဝင်မှုတွေအထူးမြင့်မားလာပါတယ်။ VOA ပုံပြရုပ်သံမှာမအေးတန်နာကျော်ပြောပြပေးပါဦးခင်ဗျာ
။အမေရိကန်ပြည်အောင်စုမှာတရားမဝင်နေထိုင်သူတွေကိုနိုင်ငံကပြန်ပို့တာတွေအကြီးအကျယ်တိုးမြင့်ဆောင်ရွက်မယ်လို့မဲဆွယ်ကတိပြုထားတယ်။သမ္မတဒေါ်နယ်ထရမ့်ကတရားဝင်နေထိုင်ခွင့်စာရွက်စာတမ်းမရှိဘဲနဲ့ဖမ်းမိထားတဲ့သူတွေကိုကျူဘားနိုင်ငံမှာရှိတဲ့အမေရိကန်ရေးတဲ့စခန်းဂွာဒနာမိုဘေးကိုပို့နေတာပါ
30,000 beds
အမေရိကန်ပြည်သူတွေကိုချိန်းချောက်နေတဲ့အဆိုးဝါးဆုံးရာဇဝတ်မှုကျူးလွန်တဲ့တရားမဝင်နိုင်ငံသားတွေကိုထိန်းသိမ်းဖို့ဂွာဒနာမိုမှာအိမ်ယာနေရာ3000ပြင်ထားပါတယ်တချို့ကအတော်ကိုစိုးဝါးတာတခြားနိုင်ငံတွေမှာထိန်းသိမ်းထားဖို့တောင်လွှတ်ထားလို့မရပါဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြေညာချက်ထုတ်ပြန်တာပါဒီသမားရဲ့ကြေညာချက်ကြောင့်လူခွင့်ရေးအဖွဲ့ရရဲ့ကံွက်တန်တွေကြဲကြဲလောင်လောင်ထွက်လာစေပါလေ။ဒီလိုမျိုးဒီစခန်းတွေမှာရွှေ့ပြောင်းနေထိုင်သူတွေထိမ့်သိမ်းထားတာဒါပထမဆုံးအကြိမ်တော့မဟုတ်ပါဘူး။လူအများစုအတွက်တော့ဂွာဒါနာမိုစခန်းဟာ2000ခုနှစ်စက်တင်ဘာ17ရက်တိုက်ခိုက်မှုကိုအဓိကစီစဉ်ခဲ့သူဖြစ်တဲ့ဆိုတဲ့ခလီရှိတ်မိုဟာမက်အပေါင်းဝင် 9/11 တိုက်ခိုက်မှုနဲ့ပတ်သက်တဲ့မသိငါဘွယ်ကျန်းဖက်သမားတွေထားတဲ့နေရာဖြစ်ပါလေ။ဝေဖန်သူတွေကတော့ဂွာဒါနာမိုဟာလူခွင့်ရေးချိုးဖောက်မှုတွေဆူဆူရွရဖြစ်ပွားရနေရလဲဖြစ်တယ်လို့ဆိုပါတယ်ဒီမှာလူသိမ့်မသိတဲ့အချက်ကဂွာဒါနာမိုကျွန်းမှာနာမည်ဆိုးနဲ့ထင်ရှားတဲ့အကျဉ်းတောင်ဖြင့်ရွှေပြောင်းဝင်ရောက်သူတွေကိုထိန်းသိမ်းထားတဲ့စခန်းတစ်ခုကိုလည်းအမေရိကန်ကထားရှိတာဖြစ်ပါတယ်ဒါက1990ခုနှစ်မှာဟေတီမှာကျန်းဖက်အာဏာသိမ်းလို့လူတွေထောင်ပေါင်းချီအမေရိကန်ကိုထွက်ပြေးလာကြတဲ့ကစားခဲ့တာပါသမ္မတ George H.W. Bush အစိုးရကဂွာဒါနာမိုမှာဒုက္ခသည်စခန်းတစ်ခုစီစဉ်ပြီးတော့ဟေတီကဒုက္ခသည်တွေခလုံးကြီးလျှောက်ထားတာကိုစီစစ်နေချိန်မှာသူတို့ကိုထားထားဖို့ဖြစ်ပါလေ။ပြည်လဲရေချောင်းကိုဖြတ်ကျော်လာပြီးတော့အမေရိကန်မှာနိုင်ငံရေးခလုံးကြီးတောင်းချင်တဲ့ကျူဘားနိုင်ငံသားတွေနဲ့တခြားသူထောင်ထောင်ချီကိုလည်းလမ်းမှာဖမ်းမိရင်ဒီစကမ်းမှာယာယီနေရချပေးခဲ့ပါလေ။1999ခုနှစ်မှာတော့ဘောကန်ဒေသပြည်ပခါးကနေထွက်ပြေးလာတဲ့ဒုက္ခသည်2000ကိုအိမ်မှာထားဖို့အမေရိကန်ကတခဏစဉ်းစားခဲ့တာပါ။ဒါပေမဲ့ဂွာဒါနာမိုဘေးဒေသကမူရင်းဒေသနဲ့ဝေးလွန်းနေဆိုပြီးတော့အစီအစဉ်ပြတ်သွားပါလေ။မကြသေးခင်ကဆိုရင်တော့ဘိုင်ဒန်အစိုးရကဟေတီကထပ်ပြီးတော့ရွှေ့ပြောင်းလာတဲ့သူတွေကိုစီစစ်ဖို့ဒီနေရာကိုသုံးဖို့စဉ်းစားခဲ့သေးပြီးတော့ဒီအေဂျင်စီကလည်းနောက်ဆုံးမှအကောင့်ထဲမပေါ်ပါဘူးအကြမ်းဖက်မှုတန်တရာရှေ့ခံရတဲ့သူတွေထားတဲ့ဂွာဒါနာမိုအကျဉ်းစခန်းလိုပဲရွှေ့ပြောင်းအခြေချခြင်းတဲ့သူတွေကိုထားတဲ့စခန်းကလည်းလူမဆန်တဲ့ဥရိမဲ့အခြေအနေမှာရှိနေတယ်လို့ပြောခံရပါတယ်နိုင်ငံတကာဒုက္ခသည်ကုညီရေးစီမံခန့်ရဲ့အစီရင်ခံစာတွေမှာလည်းတရားဥပဒေနဲ့လှုံ့ဆော်မှုတွေမရှိတောက်တုံးဖို့တန်ရှင်းရင်မရစေဝါမလုံလောက်တာနဲ့မင်းလောင်ပိုက်ပွင့်နေတာတွေကိုဒီတိုင်းထားပြီးနေခိုင်းတယ်လို့ဖော်ပြထားပါတယ်အခုဒီလေဂွန်ဒနာမိုအချင်းစကန်မှာအချင်းသား15ဦးဆက်လက်ပြီးတော့ခြုံတောင်ထားဆဲဖြစ်ပြီးတော့ရွှေပြောင်းနေထိုင်သူများလုံငယ်ဆောင်ရည်ရေးစင်တာမှာတော့ဟေတီနဲ့ကျူဘားကအများစုဖြစ်တဲ့ဒုက္ခသည်အုပ်စုလေးရှိသေးတာပါဒါပေမဲ့တရားမဝင်ရွှေပြောင်းနေထိုင်သူ3000လောက်ကိုနေရာချထားဖို့အစိုးပြုတိုးချဲ့အစီအစဉ်ကအမေရိကန်လူဝင်မှုကြီးကြပ်ရေးမူဝါဒကိုတည်ထားတဲ့အပြောင်းအလဲကြီးဖြစ်သွားစေပါလိမ့်မယ်။အမေရိကန်ပြည်တွင်းလုံခြုံရေးဝန်ကြီးခရစ်စတီနိုဝမ်ကအသေးရောက်လာတဲ့ရွှေပြောင်းဝင်ရောက်သူတွေအားလုံးအတွက်တရားစီရင်လုပ်ငန်းစဉ်ကိုလိုက်နာမယ်လို့ပြောထားပါမယ်။သူတို့ကိုအိမ်မှာထားတာဟာအရင်ကမှတ်တမ်းမှတ်ရာတွေနဲ့ရှိထားသလိုမျိုးလူခွင့်ရေးချိုးဖောက်မှုတွေအလားတူဖြစ်လိမ့်မယ်လို့ဝေဖန်သူတွေကပြောပါရယ်။အခုထိဆိုရင်တော့ Texas ပြည်နယ်မှာရှိတဲ့လူဝင်မှုကြီးကြပ်ရေးထိန်းသိမ်းစခန်းကလူ195ဦးကျော်ကိုအဲ့ဒီစခန်းကိုလွှဲပြောင်းပို့ဆောင်ခဲ့ပြီးဖြစ်ပါလိမ့်ရှင
်အမေရိကန်သမ္မတကတရားမဝင်ရွှေ့ပြောင်းနေထိုင်သူတောင်းချီကိုဂွာဒါနာမိုဘေးစခန်းကိုပို့ဖို့စီစဉ်ထားတာမှာစောင့်ကြည့်ဝေဖန်မှုမြင့်မားလာတာမအေးတန်တာကြောင့်ပြောပြခဲ့တာပါအခုတော့အတားအဆီးတွေကို AI ဉာဏ်ရည်တုနဲ့ကြော်ဖြတ်နိုင်တဲ့မြန်နှုတ်မြင့် drone သစ်ပေါ်လာတာပါအတားအဆီးတွေကိုဘေးကင်းကင်းရှောင်ရှားပြန်သန်းနိုင်တဲ့မောင်းသူမဲ့မျက်နှုံးမြင့် drone ယာဉ်တစ်စီးကိုဟောင်ကောင်ကသူတွေတီတွေကစမ်းစစ်တီထွင်လိုက်ပါတယ်။ Reuters သတင်းဆောင်ပါကိုအခြေခံပြီးအလိမ်မာပြောပြပေးပါဦးခင်ဗျာ
ဟောင်ကောင်မှာအမြန်လုံးတနားရီ44မိုင်လုံးနဲ့လေတူတဲ့ပြန်တန်းသွားနိုင်တဲ့သေးငယ်တဲ့မောင်းသူမဲ့ drone ရေတစ်စင်းကိုသူ့တေတီတွေစမ်းသပ်တီထွင်လိုက်ပြီးတော့ဒီမြန်လုံးမြင့် drone ကသူ့ပြန်တန်းရမယ့်လမ်းကြောင်းကိုအတိအကျပြန်တန်းနေတာပါSupermaf drone ရင်ဒါမှမဟုတ်လုံချုံရင်အမခံချက်ရှိတဲ့မြန်လုံးမြင့် micro drone ကသူ့ပြန်တန်းတဲ့အခါတောအုပ်လိုမျိုးသူ့အရှိန်မှာရှိတဲ့ရှုပ်ထွေးတဲ့အတားအဆီးတွေကိုတည်တည်ကြာကြာရှောင်ရှားပြီးတော့လှည့်လည်မြန်မြန်နဲ့ဘေးကင်းစွာပြန်တန်းပါတယ် Super နီးပညာရဲ့အဓိကအချက်ကတော့ drone ပြန်တန်းရမယ့်အကွာအဝေးတွေကိုတိုင်းတာဖို့လေးစားအလေးထုတ်ပေးတဲ့ပုံစံသုံးထားတဲ့ပေါ်ပါတဲ့သုံးဘက်မြင် lidar အယုံခံလေးစားထည့်သွင်းပေးထားတာပဲဖြစ်ပါတယ်ဒီလေစာနီးပညာကခလန်လမှာရှိတဲ့အတားအဆီးတွေကိုကြိုတင်ထောက်လန်းနိုင်ပါတယ်။မပြတ်တမ်းမှုတဲ့နေရာတွေဒါမှမဟုတ်ရှုပ်ထွေးတဲ့နေရာတွေစီကို drone ပြန်တန်းတဲ့အခါဒီလိုအတားအဆီးတွေရှာဖွေပေးတာကအရေးပါတဲ့နီးပညာပဲဖြစ်ပါတယ်
။ He's trying to solve a very basic but very important problem.
ဒီ lidar အာယုံခံလေစာနီးပညာကအရန်အခြေခံကြတဲ့အရာကိုဖြည့်ရှင်းပေးလိုက်တဲ့ဆိုပေမဲ့drone ကိုရှိန်မြင့်မြင့်နဲ့အန္တရာယ်ကင်းကင်းပြန်တန်းဖို့ဘယ်လိုလုပ်ရလဲဆိုတာကတကယ်အရေးကြီးတဲ့ပြဿနာလေဒီနည်းပညာကမီတာ900အကွာအဝေးလောက်ကတားဆီးတွေကိုရှာဖွေသိရှိနိုင်ပြီးတော့တကယ်မတိုက်မိခင်အဝေးမှာကလေးကအတားဆီးတွေကိုရှောင်ရှားနိုင်ပါတယ
်အတားဆီးတွေကိုကြောဖြတ်နိုင်မဲ့အာယုခတ်ဆန်ဆာကရိယာရဲ့ data အချက်အလက်ကိုအခြေခံပြီးတော့ဘေးကင်းပြီးထိရောက်တဲ့ပြန်တန်းမှုလမ်းကြောင်းကို AI ဉာဏ်ရည်တုနည်းပညာနဲ့ရေးဆွဲပေးပါတယ်ဒီလုံကန်းစစ်မှား AI ရရင်တူကမြန်လုံးမြင့် Super Muff Drone အတွက်လမ်းကြောင်းနှစ်ခုကိုရေးဆွဲပေးပါတယ်။တစ်ခုကပြန်တန်းပြီးသားဘေးကင်းတဲ့လမ်းကြောင်းဖြစ်ပြီးတော့နောက်တစ်ခုကတော့အမြန်လုံးကိုမြင့်တင်ဖို့ပြန်တန်းမှုပြီးသားတည်ပြီးတဲ့လမ်းကြောင်းနဲ့မတည်သေးတဲ့လမ်းကြောင်းနှစ်မျိုးလုံးပါပါတယ်။ဒါက Drone ပြန်တန်းမှုစက္ကန့်ပိုင်းဆုံးဖြတ်ချက်တွေချစေပြီးတော့အတားဆီးတွေကိုဘေးကင်းစွာဖြတ်ကျော်ပြန်တန်းနိုင်စေပါတယ်။ပုံမှန်ပြန်တန်းနေကြနီလန်းတွေနဲ့ရှင်ရင်ပြန်တန်းမှုလမ်းကြောင်းအမအရွေက35ဆလောက်ရော့ကျသွားပြီးတော့ပြန်တန်းမှုအစီအစဉ်ဆွဲတဲ့အချိန်ကတော့90ရာခိုင်နှုန်းလောက်အချိန်သက်သာသွားတယ်လို့သူတေတီအဖွဲ့ကဆိုပါတယ
် This LiDAR sensor can really measure can detect the obstacles at a very far distanceSo for this LiDAR sensor, it can detect the obstacles.
AI နီးပညာကအကွာအဝေးတိုင်းတာချက်တွေကိုတိုင်းတာနိုင်ပြီးပြန်တန်းမှုဆိုင်ရာပတ်ဝန်းကျင်ကိုလည်းနားလည်သိရှိနိုင်တယ်လေ။သွားရမယ့်လမ်းကြောင်းနေရာကိုသူ့အလိုလိုလည်းပြန်သွားနိုင်ပါတယ်။ဒီနည်းနဲ့မြန်နှုံးမြင့် drone ပြန်တန်းမှုရဲ့စနစ်တစ်ခုလုံးကိုလူမပါဘဲအပြည့်အဝအလိုလျောက်ပြန်တန်းတာဖြစ်ပါတယ်
။လက်တွေစမ်းသပ်မှုမှာတော့ super drone တွေကအတားအဆီးတွေကိုကျွမ်းကျင်ပိုင်တိုင်းဘေးကင်းစွာရှောင်ရှားပြန်တန်းရင်းနဲ့အော်ဘွေအလိုအလျောက်ပြန်တန်းနိုင်တဲ့စွမ်းရည်ကိုတွေ့ရပါတယ
် Obstacle avoidance is based on the geometry shape and for
အတားဆီးတွေကိုကျော်ဖြတ်ဖို့ geometry ပုံစံကိုအခြေခံပါတယ်ဒါအလိုက်တွေလိုအတားဆီးမျိုးတွေဆိုရင်တော့စင်ခုံမှုကကြီးမားပါတယ်ဒါပေမဲ့အာယုံခံစင်ဆာနည်းပညာရဲ့အကျိုးကျေးဇူးတွေကြောင့် super drone ကအဲ့ဒီအတားဆီးတွေကိုထိထိရောက်ရောက်ရှောင်ရှားကျော်ဖြတ်နိုင်ပါတယ်အန္တရာယ်ကင်းပြီးတော့မြန်လဲမြန်တယ်လေ
တဘာဝဘေးရန်ရဲ့ကယ်ဆယ်ရေးနဲ့ရှာဖွေကယ်ဆယ်ရေးတွေလိုအရေးကြီးတဲ့လုပ်ငန်းတွေမှာဒီ drone တွေသုံးလို့ရတယ်လို့လည်းသူကဆိုပါတယ်။ဒီမြန်လုံးမြင့်မောင်းသူမဲ့ drone တွေရဲ့သုတေသနကိုတော့မကြသေးပြီက Science Robotics Channel မှာဖော်ပြခဲ့ပါတယ်ရှင်။ကျွန်မလိမ္မာပ
ါ။အတားအဆီးတွေကို AI ဉာဏ်ရည်တုနဲ့ကျော်ဖြတ်နိုင်တဲ့မြန်နှုံးမြင့် drone သစ်ပေါ်လာတာကိုအလိမ္မာပြောပြခဲ့တာပါအခုလိုသတင်းပေးပို့ချက်တွေဒီမှာအပြီးမှာတော့မကြိုင်ခင်လာမဲ့ဒုတိယပိုင်းနိုင်ဝက်ခတ်မှာတောက်ကြညာပတ်စင်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍနောက်သုတဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေလာဖို့ရှိသေးတာမို့ဆက်နာစင်ကြည့်ရှုအားပေးကြပါအောင်ခင်ဗျာ
VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုစီစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုအပြင်ကျွန်တော်ရုပ်သံလိုင်းနဲ့ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းတိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့ဆိုရင်တော့ VOA ရေဒီယိုညပိုင်းအစီအစဉ်ကိုရေဒီယိုနဲ့ဖမ်းယူနားဆင်နိုင်တာပါ။နေ့စဉ် VOA မြန်မာညချမ်းရေဒီယိုစီစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါ။ VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်။
မင်္ဂလာညချမ်းပါတော့ရှင်များခင်ဗျာ VOA American တန်ရဲ့တောက်ကြညာပိုင်းစီစဉ်တွေကိုည10နာရီအထိဆက်ပြီးတော့တက်ရိုက်ပြပြပေးနေပါတယ်အခုမကြာခင်ဒုတိယပိုင်းနိုင်ဝက်ခန့်ထုတ်လင့်ပေးမဲ့အစီအစဉ်မှာလဲတောက်ကြညာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့သုတဆုံလင် American တခွင်နဲ့သိပ်ပန်နယ်နည်းပညာကဏ္ဍတွေမတိုင်ခင်အမျိုးသမီးကဏ္ဍကိုပထမဆုံးနားဆင်ကြည့်ရှုရမှာပါမျက်မမြင်အရေးရှည်တန်းကဆောင်ရွက်နေသူအကြောင်းကိုပြောထားပါတယ် PhDပွဲရတဲ့အထိပညာကိုဆက်သင်ခြင်းတို့မျက်မြင်တွေနဲ့မတန်ဆွမ်းတွေဖွံ့ဖြိုးရေးအတွက်ဆက်လက်ကြိုးပမ်းသွားမယ်လို့အမေရိကန်ပြည်တော်စုမှနိုင်ငံတကာဖွံ့ဖြိုးရေးဆိုင်ရာဘာသာရပ်နဲ့မဟာရန်တက်နေတဲ့မယမင်းအုံမာကပြောပါတယ်။အမေရိကန်ဆိုရကနိုင်ငံတကာအကူအညီတွေကိုယာယီရက်ဆိုင်လိုက်ချိန်မှာမြန်မာကျောင်းသူကျောင်းသားတွေကိုပေးတဲ့လင်ကွန်ပညာသင်ဆုလည်းရပ်သွားတာကြောင့်လက်ရှိမဟာရန်ရပ်ပြရမယ့်အခြေအနေကကြုံနေရတဲ့သူကတော့ရတဲ့နည်းနဲ့ဘွဲရတဲ့အထိစာဆက်တင်နိုင်ဖို့ကြိုးစားနေပါတယ်။မျက်မမြင်ဘဝနဲ့ပညာတတ်ဖြစ်အောင်ကြိုးပမ်းခဲ့သလိုအများချို့ပြုလုပ်ငန်းတွေမှာရှည်တန်းကပါဝင်နေတဲ့မယမင်းအုံမာကိုမခင်ဖြူထွေးကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
There's a path we must choose sometimeမဲယမင်းအုံမာကကျွန်မသိထားသလားဒီမြန်မာနိုင်ငံမှာမျက်မမြင်အသင်းမှာဆိုလို့ရှိရင်လေဒါတစုံတရာတာဝန်ယူခဲ့ပြီးတော့မှเนาะအရေးကြီးတဲ့တာဝန်တစ်ခုယူခဲ့ပြီးတော့မျက်မမြင်အတိုင်းဝိုင်းအတွက်လည်းအကျိုးပြုလုပ်ငန်းတွေကိုလုပ်ခဲ့လို့သိရတယ်ကိုတိုင်းကိုတိုင်းရောဒီလိုမျိုးလုပ်ဖို့အတွက်ကိုတိုင်းဘယ်လိုတွေအားထုတ်ချိုးပန်ခဲ့ရတယ်လဲဆိုတာဆလို့ပေါ့เนาะအဲ့ဒါလေးတွေလည်းနည်းနည်းပြောပြပေးစီချင်ပါတယ်ဆိုတော့အရင်ဆုံးအနေနဲ့လေဟိုကျွန်မတကူမေးချင်တာကမျက်မမြင်အုံမာကဒါမွေးကလေးကအေးမျက်စိမမြင်တာဖြစ်သွားတာလားရှင်အဲ့ဒါလေးလည်းပြောပြပါအောင
်အာယမင်းကအသက်6နှစ်ကျော်မှာဆေးမတည့်လို့ပေါ့နော်တောက်လိုက်တဲ့ဆေးနဲ့သွေးနဲ့မတည့်လို့ဆိုပြီးမျက်စိကွယ်ခဲ့ခြင်းဖြစ်ပါတယ်ဒီကဆေးဆာဖာလာဂျစ်ဖြစ်ခဲ့တာပေါ့6နှစ်ခွဲမှာမှဖြစ်တာယမင်းမျက်စိဖြစ်တဲ့အချိန်မှာပထမတန်းတက်နေတယ်တန်းတက်နေတယ်အကြောင်းသူဘဝပေါ့တန်းတက်နေတဲ့အရွယ်မှာဖြစ်ခဲ့တာပါ
ဒါမျိုးမျက်မမြင်ဖြစ်သွားပြီးနောက်ပိုင်းမှာလည်းစာကိုရအောင်ပွဲရတဲ့အထိသင်ခဲ့တယ်လို့လည်းသိရတယ်ဆိုတော့အဲ့ဒီမြန်မာနိုင်ငံမှာရောဘာသာရပ်နဲ့ဘွဲယူထားလဲရှင်ဒီလင်ကွန်းနဲ့အမေရိကန်ကိုမလာခင်အထိပေါ့နော်
။အော်ပညာရေးကြောင့်ပြောမယ်ဆိုမြန်မာနိုင်ငံမှာပထမဘွဲကတော့ BA English ပါတကွန် University ကနေရပါတယ်။ BA English တက်ပြီးတဲ့အချိန်မှာလည်းဒီဟို NGO တချို့ပေါ့နော်မျက်မြင်မြင်ရင်တို့မတန်ဆွမ်းတော့လက်ပတ်တဲ့ NGO အချို့မှာမင်းတို့ volunteer အနေနဲ့လုပ်ခဲ့ရတယ်ရှိတယ်မြန်မာနိုင်ငံအများအသင်းမှာလည်းလိုပဲ volunteer အနေနဲ့လုပ်ခဲ့မျိုးရတယ်အများကြီးလုပ်ခဲ့တယ်ဒီမင်းတို့မြန်မာနိုင်ငံအများအသင်းကတော့အသင်းသားစနစ်နဲ့သွားတာပေါ့နော်ရှင်မင်းကိုယ်တိုင်လည်းအသင်းသားဟုတ်တယ်သူက individual member ဆိုတဲ့ပုံစံမျိုးနဲ့သွားတယ်ပေါ့အဲ့တော့အသင်းရဲ့အုပ်ချုပ်မှုရန်နေရာပေါ့ဥက္ကဋ္ဌတို့အတွင်းမှုတို့ဗဏ္ဍာရေးမှုတို့အမှုဆောင်အဖွဲ့ကတော့အသင်းသားတွေထဲမှာပြင်ပြီးရွေးချယ်ခြင်းဖြစ်တယ်ပေါ့နော်အဲ့တော့မင်းဒီအသင်းရဲ့လုပ်ငန်းဆောင်တာတွေမှာတထည့်ဝင်ပါဝင်ခဲ့တာမျိုးတွေရှိတယ်အတင်းရဲ့အစည်းအဝေးတွေကိုလည်းပုံမှန်တက်ခဲ့တာမျိုးတွေရှိတယ်။အဲ့တော့2019မှာယမင်းတို့ရွေးကောက်ပွဲလုပ်ကြတယ်ပေါ့နော်။ရွေးကောက်ပွဲလုပ်တဲ့အချိန်မှာယမင်းကဟိုမဲနိုင်ခဲ့တယ်ပေါ့။မဲနိုင်ပြီးတော့မှအတွင်းမှုတာဝန်ကိုရရှိခဲ့တယ်။ရရှိ2019ရဲ့နှစ်စပြီးတော့မှယမင်းစပြီးလို့ဆောင်ရတယ်။တကယ်တော့၄နှစ်ပဲတာဝန်ယူရမှာပေါ့နော်။သို့တော့တိုင်းပြည်မှာ COVID-19 ရိုက်ခတ်မှုအခြေအနေမျိုးမျိုးကြောင့်ပေါ့ယမင်းတို့၄နှစ်အတွင်းမှာရွေးကောက်ပွဲမလုပ်နိုင်မယ်နဲ့ဘယ်လိုပဲအချိန်တိုးရင်းနဲ့မှ2024ထိရောက်လာတယ်ပေါ့နော်။အဲ့တော့ယမင်းဒီတိုးရင်းမှုတာဝန်ကို2024ထိတာဝန်ယူခဲ့ရတယ်ပေါ့နော်ဒါပေမဲ့အခု2024မှာရွေးကောက်ပွဲလုပ်လိုက်တော့လေအတွင်းမှုကတော့အသစ်ဖြစ်သွားတယ်ရှင်မင်းကဒီမှာပညာတော်သူနဲ့လာမှလည်းဖြစ်တဲ့ခါကျတော့အတွင်းမှုတာဝန်ပဲဆက်ပြီးတော့ယူတိုင်းဖို့အတွက်အချိန်တွေမရှိခဲ့ဘူးပေါ့နော်သို့တော့ရှင်မင်းဒီလက်ရှိမှာတော့မြန်မာနိုင်ငံမြန်မာတင်ရဲ့အမျိုးသမီးကော်မတီမှာလည်းဥက္ကဋ္ဌတာဝန်ဆက်ယူထားတယ်ပေါ့နော်ဒါအဝေးရနေပြီးတော့မှလုပ်နိုင်တဲ့တာဝန်အတွင်းမှုလောက်တာဝန်မများဘူးဒါပေမဲ့အခုလက်ရှိလည်းအမျိုးသမီးကော်မတီမှာဒီဥက္ကဋ္ဌအနေနဲ့ရှင်မင်းတာဝန်ဆက်ယူထားပါတယ်ဒါလည်း elected ရွေးချယ်ခံရတဲ့ position ပါရှင့်ဟုတ်
အမတန်ကိုလေးစားဂုဏ်ယူစရာအတူစရာကောင်းတဲ့အမျိုးသမီးတယောက်လို့ပြောလို့ရပါတယ်။နော်ကိုတိုင်လည်းပညာတတ်တယောက်ဖြစ်အောင်လုပ်တဲ့အပြင်ဂျန်နဲ့မျက်မမြင်အတိုင်းဝိုင်းကိုလည်းနော်ဖွံ့ဖြိုးတိုးတက်လာအောင်အကျိုးပြုပြီးတော့မှသူတို့နဲ့ပတ်သက်တဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာလည်းဝင်လုပ်နေရဆိုတာဒါတကယ်ကိုပဲဟိုလေးစားစရာလည်းကောင်းပါတယ်။ဆိုတော့အခုလိုဆောင်ရွက်နေတဲ့ဒါကိုတိုင်းဒီမျက်မမြင်အတိုင်းဝိုင်းနဲ့အမြဲတမ်းချိတ်ဆက်ဆောင်ရွက်နေတဲ့သူတယောက်ဆိုတော့လေမြန်မာနိုင်ငံမှာရှိတဲ့ဒီမျက်မမြင်အတိုင်းဝိုင်းနဲ့ပတ်သက်လို့ရော
ဟိုအခြေအနေတွေကဘယ်လိုရှိလဲရှင်တို့အတွက်လိုအပ်ချက်ပံ့ပိုးမှုတွေပြည်ပြည်ဝရှိရလားလိုအပ်ချက်တွေရောအဓိကအခက်အခဲတွေများဘာတွေတွေ့ရလဲရှင်
ဟုတ်မြန်မာနိုင်ငံမှာရှိရတာကတော့မျက်မြင်ကြောင်းတွေကရန်ကုန်မှာရှိမယ်မန္တလေးမှာရှိမယ်ပေါ့နော်ဒါတွေကအဓိကပေါ့စကိုင်းတိုင်းမှာရှိမယ်ပေါ့အဲ့တော့အဓိကနံပါတ်1ကတော့မျက်မြင်ကလေးတိုင်းတော့ပညာသင်ခွင့်မရနိုင်သေးဘူးပေါ့နော်ဟုတ်မိဘတွေရဲ့သဘောထားအမြင်လွဲနေတာတွေနေဘက်ကသူတွေဆိုလည်းတော်တော်ဝေးအကြောင်းကအရန်ဝေးတဲ့ခါကျတော့ကလေးတွေကိုအကြောင်းပို့နိုင်ဖို့လည်းမိဘတွေကမခွဲနိုင်တဲ့ပြဿနာတွေစိတ်မချနိုင်တဲ့ပြဿနာတွေအများကြီးရှိသေးတယ်ပေါ့နော်အဲ့တော့ကလေးတိုင်းကတော့ပညာသင်ခွင့်မရနိုင်ဘူးဆိုတာတော့မြန်မာနိုင်ငံမှာရှိနေတဲ့မျက်မြင်တွေရဲ့လိုအပ်ချက်တစ်ခုပေါ့နောက်ပညာရေးမှာသင်ပြီးတဲ့နောက်ပိုင်းမှာလည်းအဲ့လိုမျိုးအလောက်ကန်အခွင့်အလမ်းလို့ပြောရင်ရှားတယ်ပေါ့နော်အလောက်ကန်အခွင့်အလမ်းကရုံးအုပ်လို့ white collar job လို့ခေါ်ရရုံးအုပ်လို့ဒီ academic နဲ့ချက်တီပြီးတော့လုပ်ရမယ့်အလုပ်တွေကမျက်မြင်တွေမှာအမြဲတမ်းရှားတယ်။ဒီလိုမျိုးမျက်မြင်အများစုကအကျော်ပြင်အနှိပ်ပညာနဲ့ယက်တီကြရတယ်ပေါ့နော်။အကျော်ပြင်အနှိပ်ကိုလည်းတော်တော်လေးတော့မျက်မြင်ကျောင်းနေမျက်မြင်အဖွဲ့အစည်းတွေကတော်တော်များများတင်ကြတယ်။မျက်မြင်ဟိုအကျော်ပြင်အနှိပ်နဲ့လုပ်ကြတယ်။ဒါဝင်ဝေတစ်ခုလည်းကောင်းတယ်ပေါ့။သို့သော် COVID-19 ရဲ့ရိုက်ခတ်မှုအခြေအနေမှာဆိုရင်မျက်မြင်အများစုက zero income ဖြစ်သွားတဲ့အနေအထားတွေအများကြီးရှိပေါ့နော်။အော်လက်ရှိမှာဆိုရင်တော့ပညာရေးကပညာရေးမှာအခုဆိုရင် grade 12 လို့ပြောလို့စနစ်အသစ်ဖြစ်လာတဲ့အခါကျတော့မျက်မြင်တွေအတွက်နည်းနည်းတော့တော်တော်လေးတော့ခိုင်စင်ခေါ်မှုတွေရှိနေတယ်။ဥပမာသင်္ချာဘာသာရပ်မျိုးဆိုရင်ဒါ science of physics calculator လို့သုံးပြီးတော့မှကျောင်းသားတွေကတွေ့ရတယ်ပေါ့နော်။သို့တော်ရင်မင်းတို့မျက်မြင်တွေကျတော့ဒါ accessible မဖြစ်နေဘူး။တော်တော် science of physics calculator မသုံးနိုင်တဲ့အခါကျတော့အဲ့မှာရှိတဲ့ theory တွေကိုအလွတ်ကျက်ကျက်ပြီးတော့မှ theory တွေနဲ့အရန်အုံနောက်သုံးပြီးတော့မှလောက်ရတယ်ဆိုတဲ့အနေအထားတွေဖြစ်နေတယ်ပေါ့နော်။ဒါလက်ရှိမှာဖြစ်နေတဲ့အခက်အခဲပေါ့ပညာရေးရ။သို့တော်ဒါတွေဒီမကြတော့တဲ့အချိန်မှာဒီဟာကိုထထဲဝယ်သိနိုင်တဲ့သူမျိုးဖြစ်ချင်တော့မျက်မြင်တွေထဲမှာလည်းဒီသင်္ချာနဲ့ပတ်သက်ပြီးတော့ရမျိုးလို့ဆိုပြီးဒီပညာရေးနဲ့ကြီးပြင်းလာတာမဟုတ်တော့ကြစိတ်နေတယ်ပေါ့နော်။နောက်တစ်နှစ်နှစ်နှစ်လောက်ဆိုရင်တော့အခုလက်ရှိ grade 12 clay တွေရင်ဆိုင်နေရတဲ့ပြဿနာလေးတွေအထိုင်လျောက်ပြေလည်လာမယ်လို့ထင်တယ်။ချုပ်ပြီးတော့မျက်မြင်တွေရဲ့အခြေအနေကိုပြန်ပြောမယ်ဆိုရင်တော့ဒါပညာရေးမှာလည်းစိန်ခေါ်မှုတချို့တော့ရှိနေတယ်။ဒီပညာမှာဖွံ့ဖြိုးတည်တဲ့အပိုင်းမျိုးတွေနောက်ကျောင်းတွေကနေရာစုံမှာမရှိနိုင်တဲ့ခါကျကျောင်းတွေလည်းလှမ်းမမိနိုင်တဲ့အနေအထားမျိုးတွေနောက်ကျောင်းပြီးသွားရင်လည်းဘာလုပ်ရမလဲအလုပ်ခန့်အခွင့်အလမ်းဆိုတာတွေကအရင်စိန်ခေါ်မှုရှိရေပေါ့နော်အဲ့တော့အကျော်ပြင်အနှိမ်မှာပဲလူတွေများသွားတယ်အကျော်ပြင်အနှိမ်မှာလူအားတအားလူထုတ်ကားတအားများပြီးတော့မှဈေးကွက်နည်းလာတဲ့အခြေအနေမျိုးတွေဒါတွေကတော့မျိုးမြင်တွေမှာရှင်းဆိုင်နေရတဲ့အခြေအနေပါရှင
်အလုပ်ခန့်ခွင့်လမ်းနေတော့ပို့ပြီးဖန်တီးပေးနိုင်ရင်ပိုကောင်းတာပေါ့နော်သူတို့အတွက်ဆိုတော့ကိုကိုတိုင်းရောအခုဒီကနေပြီးတော့ဒါအခုအခြေအနေကျောင်းကျောင်းကျောင်းလင်ကွန်ပညာသင်စုကျောင်းမလို့ဘလို့ပဲအခက်အခဲရှိရှိဒီအမေရိကန်မှာကျောင်းပြအောင်ပညာကိုသင်သွားမယ်လို့လည်းပြောထားတယ်ဆိုတော့လေကဲပြီးသွားတဲ့အခါမှာမြန်မာနိုင်ငံကိုပြန်တဲ့အခါမှာရောကိုကိုတိုင်းရောဒီအတိုင်းဝိုင်းအတွက်ပဲပြန်ပြီးတော့အချိုးပြုတ်သွားမလားဘာတွေလုပ်ဖို့များစဉ်းစားထားပါလဲရှင
်ဟုတ်လေကွန်ပညာသင်စုရှောက်ခရရင်မင်းတို့ကအစေးရခဲ့ရတာပေါ့နော်ဟုတ်ကျောင်းပြီးရင်ဘာလုပ်မှာလဲပညာသင်စုရပြီးတဲ့အခါမှာဘာဘလိုမျိုးအနာဂတ်မှာရည်ရွယ်ချက်ရှိလဲဆိုတာရှိရပေါ့အဲ့ဒီတိုင်းပဲမြင်တုတ်သွားဖို့ရှိမယ်ပေါ့နော်အဲ့တော့မြန်မာနိုင်ငံပြန်ရောက်ရင်လည်းကျမတီမြင့်မြင့်တရားဖြစ်တယ်မတန်ဆန်းတရားဖြစ်တဲ့အတွက်ကြောင့်မတန်ဆန်းလောကမဲမြင့်လောကထဲမှာပိုရှိမယ်သို့တော့တခြားသောကလေးတွေတခြားသောပညာရေးဒီလိုမျိုးတာမန်တန်ဆန်းတဲ့သူတွေအတွက်လည်းလိုအပ်တဲ့ဘက်မှာရင်မပါဝင်ပြီးတော့မတုတ်သွားဖို့ရှိမယ်ဒါကရင်မင်းရဲ့ဒီအကျိုးပြုလုပ်ငန်းလို့ပြောမှာပေါ့နော်ဒီဘွားအထူတွေအတွက်စပေးဆောင်ရွက်ခြင်းတဲ့အပိုင်းပေါ့ရမင်းတကူရေတခါရအတွက်ရမင်းတို့မိသားစုတဲ့ရမင်းကိုပိုင်စီဝါရေးတစ်ခုလှုပ်ထားတာရှိရဲ့ကိုပိုင်စီဝါရေးနဲ့ဆက်ဆက်ပြီးတော့မှဆက်ပြီးတော့အောင်မြင်ဖို့အတွက်ဆက်ပြီးတော့စီမံသွားဖို့ရှိမယ်အချိန်တစ်ခုတစ်နှစ်နှစ်နှစ်လောက်အချိန်ယူပြီးလို့အချိန်တစ်ခုရလာပြီးရမင်း PhD ဆက်တက်ဖို့ရှိမယ်ပေါ့နော်ဒါရမင်းလင်ကုန်ပညာသင်စုလျှောက်ထားခဲ့ဖို့ကရမင်းရေးခဲ့တဲ့ရမင်းရဲ့အနာဂတ်၅နှစ်သာပလန်ပေါ့အဲ့တိုင်းပဲရမင်းဆက်သွားဖို့ရှိပါတယ်အဲ့တော့အခုက၂နှစ်မဟုတ်ဘဲနဲ့တစ်နှစ်ပြန်ရမယ်ဆိုရင်တော့တစ်နှစ်စာကြိုပြီးတော့မှအချိန်ပိုရသွားတယ်လို့တော့အကောင်းမြင်ရင်တော့ရသွားတာပေါ့နော်ဟုတ
်ဆိုတော့အခက်ခဲတွေဘယ်လိုပဲရှိရှိကြံ့ကြံ့ခံပြီးတော့မှပညာချက်အမျိုးသမီးတယောက်ဖြစ်အောင်လဲလုပ်နိုင်ခဲ့တယ်ပြန်ပြီးတော့အကျိုးပြုနိုင်တဲ့လူသားတယောက်လဲအခုချိန်မှာဖြစ်နေပြီဆိုတဲ့အခါကျတော့ဒါအင်မတန်လေးဂုဏ်ယူဖို့လဲကောင်းပါတယ်ဆိုတော့တခြားပေါ့နော်ကိုလိုမြန်မမြင်တဲ့သူပဲဖြစ်ဖြစ်နားမကြားတဲ့သူပဲဖြစ်ဖြစ်ပေါ့နော်ဒီလိုအကြောင်းအမျိုးမျိုးကြောင့်တော့မတန်ဆွမ်းဖြစ်ရတဲ့ဆိုပေမဲ့လည်းမတန်ပေမဲ့ဆွမ်းတဲ့ပုံကိုယ်တွေအများကြီးရှိပါတယ်ဆိုတော့တော့ဒါမယမင်းအုံမှာလက်တွေ့ပြလိုက်တယ်လို့လည်းကျွန်မထင်ပါတယ်ဒါအမျိုးသမီးတယောက်အနေနဲ့လည်းကျွန်မကတော့အင်မတန်ကိုဂုဏ်ယူပါတယ်ဆိုတော့တခြားသောအမျိုးသမီးတွေတခြားသောကိုလိုအခြေအနေမျိုးမှာရှိတဲ့သူတွေကိုရောပေါ့နော်ဘလို့များခွန်အားဖြစ်စေမဲ့စကားတွေများပြောခြင်းမလဲရှင
်ကျွန်မတကယ်ချင်းလေးဆိုရင်မပြောနဲ့ပြောတော့ပေါ့နော်စိတ်မညစ်ဘူးလားပေါ့နော်စိတ်ကတော့ညစ်ပါတယ်လူကမှန်ရင်တော့စိတ်တက်ကြတဲ့အချိန်စိတ်ညစ်တဲ့အချိန်တွေတော့အများရှိတယ်ဒီမှာကိုကိုကိုတတိထားမိဖို့လိုတယ်ပေါ့နော်စိတ်ညစ်နေတယ်စိတ်တက်ကြနေတယ်ဆိုရင်ထပ်ပြီးအရှုံးခံမလားဆိုတဲ့ဟာအများနဲ့တွေ့တယ်ပေါ့အော်မြင်းစိတ်ညစ်လေခဏလောက်ပဲစိတ်အညစ်ခံတယ်အချိန်တန်းရင်တော့အဖြေတစ်ခုရှာတောင်းလုပ်တယ်ပေါ့နော်အော်တော့အများနဲ့လူလူပြဿနာထဲမှာပဲအများနဲ့တဝဲလဲလဲမနေတတ်တော့ဘူးတဖြည်းဖြည်းနဲ့အဖြေတစ်ခုရှာနိုင်ဖို့ပဲရင်စဉ်းစားတယ်ပေါ့နော်အော်အဲ့အလေးချင်းလေးကစကရက်တစ်ခုကရင်မျိုးမီးမောက်ထုတ်ပြတယ်ပေါ့ရင်မျိုးကျေးဇူးရှင်တရားဖြစ်တယ်ရင်မျိုးဥပလေးအများနဲ့ရင်မျိုးပြောတယ် ထပ်ပေါက်ဆိုတာကအများနဲ့အလိုလိုရှိလာတာမဟုတ်ဖောက်ထွက်မှဖြစ်မယ်ပေါ့နော်ထပ်ပေါက်ဆိုတာမရှိဘူးဖောက်ထွက်မှဖြစ်မယ်အဲ့စကားကလည်းရမင်းဆောဆောကအများနဲ့လူလူကြင်ကြင်နေခဲ့တဲ့ဟာကိုဟိုစကားလုံးအတိအကျနဲ့ဖော်ပြလိုက်လို့ဖြစ်တယ်ပေါ့ရမင်းဒီအဲပြောချင်တာကတော့မတန်ဆွမ်းဒီအပြောကြားအာရုံဝင်ဖြစ်ဖြစ်အမြင်အာရုံဝင်ဖြစ်ဖြစ်ကိုရင်ကမတန်ဆွမ်းမှုပဲဖြစ်ဖြစ်ဉာဏ်ရည်မတန်ဆွမ်းတာပဲဖြစ်ဖြစ်ဒါမှမဟုတ်လည်းအရာအလုံးတန်ဆွမ်းပြီမဲ့စိတ်ထဲမှာစိတ်တက်ကြနေတာမျိုးဘဝမှာစိန်ခေါ်မှုများစွာဖြစ်နေတာမျိုးပဲဖြစ်ပေါ့နော်ရှင်တို့အားလုံးကဟိုအဆုံးသက်ကတော့ရှိပါတယ်အဆုံးသက်ကကိုယ်ရွေးချယ်မှုတိုင်းပဲသွားရပါတော့ကိုကအမြင်မတူဘူးဆိုရင်တွေးတဲ့အတွေ့လည်းမတူပါဘူးပေါ့နော်ကိုမြင်နေတဲ့အမြင်ကကိုယ့်ကိုယ်ကို self pity လို့ခေါ်ရရန်တနာတယ်ဆိုရဲပုံစံမျိုးမြင်နေတွေ့ရကိုယ့်ရဲ့အတွေ့နဲ့ရလက်တွေကခွာလာတယ်ပေါ့နော်အဲ့တော့အမြင်လေးတစ်ခုပြောင်းလိုက်တာနဲ့ရလက်မှာနောက်ဆုံးရလက်ကပြောင်းလာတယ်ပေါ့နော်အဲ့ဒါကြောင့်နောက်ပိုင်းဆိုရင်တော့အခုဆိုရင်တော်တော်ကြာပြီအရင်စိတ်တက်ကြရတယ်စိတ်မကောင်းဖြစ်တာတွေအဲ့လိုမျိုးတွေအရင်ရှိတယ်အခါကျတစိမ့်စိမ့်နဲ့တွေ့ရဟာမှဖြစ်ရတယ်ဆိုတာမျိုးတွေ့တယ်အခုတော့အသိပြီးတော့အဲ့ဟာအတွေ့လက်ထဲလက်မခံတော့ကိုယ်စိတ်လည်းမလဲအဲ့တော့ငါဘာလုပ်နိုင်လဲဒီဟာတော့ဖြစ်နေပြီနောက်တစ်ဆင့်ကဘာဆက်သွားလို့ရလဲဆိုတာဟာတွေးတတ်လာတယ်ပေါ့နော်အဲ့လိုမျိုးတွေတွေးတတ်လာတာရင်းလို့ဘာတွေအရန်ကိုစိတ်လည်းတက်တာနဲ့လူရဲ့ဘဝရဲ့ရလက်လည်းပြောင်းလာတယ်ပေါ့နော်အဲ့တော့ဒီမျိုးလည်းအဲ့လိုမျိုးလေးကျန်တဲ့ညီကောင်မတွေနဲ့မိတ်ဆွေတွေအားလုံးကဒီလိုမျိုးလေးတွေးတတ်နေဆိုတော့အရန်ကောင်းမှာလို့ပဲအကြံပြုချင်ပါတယ
်ဟုတ်ကဲ့ပါလေးစားကုန်ယူပါရယ်ကျေးဇူးလည်းအများကြီးတင်ပါရယ်အခုလိုမျိုးသမီးကဏ္ဍမှာအချိန်ပေးပြီးတော့ပါဝင်ပေးတဲ့အတွက်ကျေးဇူးတင်ပါရယ်
မြန်မာမြေရေရှည်တန်းကဆောင်ရွက်နေသူအကြောင်းမခင်ဖြူထွေးပြပြခဲ့တာပါအခုတော့တုဒ္ဒဆောင်လဲအမေရိကန်တစ်ခွင်မှာအမေရိကန်မှာသမ္မတလှုပ်ကြံခံရစဉ်တာဝန်ရှိခဲ့သူရဲ့ဘဝတာအကြောင်းပြောထားပါတယ်။အမေရိကန်သမ္မတဂျွန် F. ကနေဒီလှုပ်ကြံခံရခြင်းအနီးကပ်လုံခြုံရေးတာဝန်ရသူသေဆုံးသွားခဲ့တာကိုကိုအောင်သူ့ရဲ့ဘဝတာအကြောင်းပြောထားပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုရဲ့35ရာမြောက်သမ္မတဂျွန် F. ကနေဒီရဲ့ Secret Service အထူးလူညွန်ရေးအဖွဲ့ဝင် Clint Hill ဟာအသက်63နှစ်အရွယ်မှာကွယ်လွန်သွားပါတယ်။သမ္မတကနေဒီလှုပ်ကြံခံရတဲ့နေ့မှာ Hill ဟာသမ္မတရဲ့ကိုယံတော်အဖွဲ့ဝင်အဖြစ်တာဝန်ထမ်းဆောင်ခဲ့တာပါ။သူမကွယ်လွန်ခင်မှာ VOA ကတွေ့ဆုံမေးမြန်းထားတဲ့အကြောင်းကိုတင်ပြပေးရမယ်။1963ခုနှစ်နိုဝင်ဘာ22ရက်နေ့ကတက်ဆက်စ်ပြည်နယ်ဒါလတ်စ်မြို့မှာသမ္မတဂျွန် F. ကနေဒီလှုပ်ကြံခံရခြင်းရိုက်ကူးထားတဲ့ဗီဒီယိုထဲမှာသမ္မတကိုယ်ရံတော်တဦးသမ္မတစီးနင်းနဲ့ကားစီအပြေးအလွှာသွားရောက်နေတာကိုတွေ့ရပါတယ်။သမ္မတရဲ့အထူးလုံခြုံရေးအဖွဲ့ဝင် Clint Hill ကသူ့အတွေ့အကြုံကိုကုလိုပြန်ပြောပြပါတယ်။
I was the only one that had a chance to do it.
အကောက်ကွယ်ပေးဖို့ကျွန်တော်မှခွင့်ရရှိခဲ့တာနဲ့လုံမပေးနိုင်ခဲ့ပါဘူး။တစ်သက်လုံးဒီအတွေးကိုစိတ်ထဲကနေဖျောက်လို့မရတော့ပါဘူး
။ DLA Plaza ကိုမော်တော်ယာဉ်တန်းနဲ့သွားနေစဉ်တမရနဲ့တမရဂရော Jacqueline Kennedy တို့စီးနင်းလာတဲ့ကားပေါ်မှာ Clint Hill ကိုတွေ့နိုင်ပါတယ်။အဲ့ဒီအဖြစ်အပျက်ဟာသူ့မျက်လုံးထဲအမြဲဆွဲထင်နေတယ်လို့လည်းပြောပါရတယ်
။ I can remember it just as if it's a newsreel running out in front of me
ကနေဒီရဲ့အနီးကပ်လုံခြုံရေး The Canadian Details ဆောက်ကိုလှည့်လည်မိတ်ဆက်စဉ်2011ခုနှစ်အတွင်း Clint Hill ကို VOA ကတွေ့ဆုံမေးမြန်းခဲ့ရမှာလှုပ်ကြံမှုအဖြစ်အပျက်ဟာအမြဲ၆လန့်နေစေပဲလို့သူကပြောပါတယ
် It ate at me it got worse and worse
လှုပ်ကြံခံရပြီးချိန်ရက်တွေအတွင်း Hill ဟာသမရဂရော Jacqueline Kennedy နဲ့ကလေးတွေကိုကာကွယ်ဆောက်ရှောက်နေရပြီးတော့အလွန်အလုပ်များခဲ့တာပါအင်ဗျူရိုကိုပြန်လည်ရောက်ရှိချိန်မှာလဲတာဝန်ထမ်းဆောင်ရင်း6ချားပွဲအဖြစ်ပြက်ကိုစိတ်ထဲကမေ့လို့မရဖြစ်ခဲ့တာ1980အရောက်ယာရုတိုးပြီးတော့ရုံးထိုင်တာဝန်ကျချိန်မှသာအဖြစ်အပျက်တွေကိုပြန်သုံးသပ်မိတယ်လို့ဆိုပါတယ
် It gave me the chance to just sit and think
ဒီစစ်တိုင်းပြီးတော့စဉ်းစားခွင့်ရခဲ့ပါတယ်စဉ်းစားလေတွေ့တဲ့ပုံနဲ့ပြီးတော့စိတ်မကောင်းခြင်းကြီးစွာဖြစ်ရပါတယ်စောက်တရားမရဖြစ်ခဲ့ပါတယ်
နေ့အနေငယ်ကြမှာသူ့အိမ်တောင်လဲပြုတ်ခွဲခဲ့တယ်လို့ Secret Service ကနေလဲစိတ်ထိခိုက်မှုကြောင့်ကျမ်းမာရေးအကြောင်းပြချက်နဲ့အနားယူခဲ့ပါတယ
် I feel guilt I feel responsibility
အပြစ်ရှိတယ်လို့ခံစားရပါတယ်တာဝန်မကင်းဘူးလို့လည်းခံစားရပါတယ်ဒီနေ့တုန်းကအကာအကွယ်ပေးဖို့အခွင့်အရေးကျွန်တော်တယောက်မှသာရှိခဲ့တာ
ပါ Jeffrey Angel ဟာ Texas ပြည်နယ် Dallas မြို့က Southern Methodist တက္ကသိုလ်ကသမရဆိုင်ရာသမိုင်းပညာရှင်မှာ
Judy but there's
a you know စိတ်တက်အပြစ်ရှိတာကြောင့် Mr. Hay က imminent စိတ်ထိကြိုက်တာပါတကယ်ကတော့အခုလိုမကာကွယ်နိုင်ခဲ့တာဟာလုံခြုံရေးစနစ်ကျိုးပေါက်မှုကြောင့်ဖြစ်တာပါ
တယ်လီဗီရှင်းခေဦးကာလာကဒီလုံချန်ခံရတဲ့အဖြစ်ပြက်နဲ့ပတ်သက်လို့အမေရိကန်တွေစိတ်ထဲဆွဲထင်ခဲ့တာပါကဘာတဝဲမှာလည်းဒီအဖြစ်ပြက်ကိုအားလုံးကမှတ်မိနေစေပါလုံချန်မှုနဲ့ပတ်သက်တဲ့အတွေ့အကြုံကိုအခုလိုလူသိရှင်ကြားထုတ်ပြန်ဖို့ဟေးလ်ဟာနှစ်ပေါင်း90နီးပါးကြာအချိန်ယူခဲ့ရပါတယ်စာအုပ်အချို့ရေးသားပြီးတော့အခုလိုလှည့်လည်မိတ်ဆက်တာဟာစိတ်ခံစားမှုတက်တာစေဖို့လည်းဖြစ်ပါတယ
် being able to go outand talk to the people about
လူတွေနဲ့လက်လက်ထိတွေ့ပြီးတော့စာအုပ်အကြောင်းပြောရတော့စိတ်ထဲမှာခံစားရတာတွေတတ်တာစေပါတယ်။သူတို့မှလည်းသိကျင်တာတွေရှိတော့မိသားတွေကိုဖြေပေးရပါတယ
်။သမရဂျော့ဖ်ကနေဒီကိုတနက်နဲ့ပြစ်ခတ်လုပ်ကြတာလီဟာဗေးအော့စဝေါ့တယောက်တည်းဖြစ်တယ်လို့ယုံကြည်ကြောင်းလဲဟေးလ်ကပြောပါတယ်
။ There are so many different
ပြောတာတွေကတော့မျိုးစုံပါပဲ။အကုန်လုံးကထင်ရမြင်ရပြောကြတာပါ။သူတို့ပြောတာတွေကိုစကားထဲတောင်ထည့်မပြောသင့်ပါဘူ
း။ကယ်လီဖိုးနီးယားမှာနေတဲ့ကလင်ဟေးလ်ဟာဖေဖော်ဝါရီ22ရက်နေ့အသက်93နှစ်အရွယ်မှာကွယ်လွန်သွားပါတယ်ခင်ဗျာ
96.3 WHUR Happy Monday DC Vale Virginia listen I am making plans for you for this you know I'm already talking about the summertime
WHUR Radio အစီအစဉ်ကိုလူမဲရီရဲ့တမိုင်းဝင် Howard Tech တို့ကနေထုတ်လွှင့်လာတာနှစ်ပေါင်း90ကျော်ရှိပါပြီတက်ကတူကထူထောင်ထားတဲ့ရေဒီယိုအစီအစဉ်ကနေဂီတသတင်းတွေလဲထုတ်လွှင့်ပေးနေတာပါပညာရေးအခွင့်အလမ်းအတွက်လဲဖန်တီးပေးထားပါတယ်မတ်လာဟာလူမဲတွေကိုဂုဏ်ပြုတဲ့သမိုင်းဝင်လဖြစ်တာကြောင့် WHUR ရေဒီယိုအတလွင့်ဌာနအကြောင်းတင်ပြပေးပါမယ် WHUR 96.3 FM ရေဒီယိုအစီအစဉ်ကို1982ခုနှစ်ကတည်းကသမိုင်းဝင်လူမဲတက်ကတူဟာဝတ်ကနေစတင်ခဲ့တာပါWashington DC မြို့တော်တဝိုက်အတန်လွှင့်ရမှာအထူးသဖြင့် Jazz Guitar နဲ့လူမဲ American တွေအကြောင်းဦးစားပေးတင်ဆက်ပါတယ်။ဖျော်ဖြေရေးနဲ့ပညာပေးအစီအစဉ်တွေကိုအသွင်တစ်မျိုးနဲ့ Howard Tech သူဝင်းလေက WHUR တန်လွှင့်ရုံကနေထုတ်လွှင့်ပေးပါတယ်။ Sunny and the City လို့တည်ကြတဲ့နေ့လယ်ပိုင်းအစီအစဉ်ကိုတော့လူကြိုက်များပါတယ်။
This is such a great part about being here at WHUR 96.3.
WHUR 96.3 မှာအလုပ်လုပ်ရတာပြောပါရည်။အချိန်ကြီးလွှင့်နေရမလား? R&B, Hip Hop အရာတွေလည်းလွှင့်နေလေ။အလုပ်လုပ်ရင်းနဲ့တချင်းတွေလည်းနားထောင်နေရတာအဲ့ဒါဘူးကောင်းတာမရှိပါဘူး.
Just such a good listening experience for if you're at work.
အမေရိကကို Bosnia ဒုက္ခသည်အဖြစ်ရောက်လာတဲ့ Sunny and the City ဟာသူ့မူပိုင်အစီအစဉ်ရဲ့နာမည်ကိုသာသုံးစွဲစေလိုတာပါ။သူအမေရိကကိုရောက်လာစဉ်မှာအသက်12နှစ်အရွယ်ဖြစ်ပြီးတော့အင်္ဂလိပ်လိုစပြီးသင်ကြားပါတယ်အထက်တန်းပြီးတော့ရေဒီယိုထုတ်လို့ရေးအစီအစဉ်ကိုသူကရွေးချယ်ခဲ့တာပါ
It just felt so alive
ရေဒီယိုအစီအစဉ်လွှင့်မှုပြင်ဆင်ရတာအမတန်ကြိုက်ပါတယ်ရှင်ဒီအလုပ်ကိုလုပ်ကိုလုံးမှဖြစ်မယ်ဆိုပြီးတော့ဆုံးဖြတ်မိတာပ
ါ Good these things I was like oh my god I have to be here
Studio နဲ့အလုပ်လုပ်ရင်ပညာလဲတင်ပေးနေတာပါHoward Tech တို့မှာအတန်လွင့်ဘာသာရပ်ယူထားသူတွေလက်တွေ့လာတင် जा ကြပါတယ်ပညာသင်နှင့်အလိုက်အလဲကျရောက်လာကြတာပါ WHUR Radio ဟာ Tech တို့ College ပိုင်းစီးပွားရေးလုပ်ငန်းတစ်ခုဖြစ်ပြီးတော့အကျိုးအမြတ်ရယူတဲ့ဌာနဖြစ်ပြီး Washington DC တဝိုက်ထုတ်လွှင့်ပေးနေတာပါအထူးသဖြင့်တော့တချင်းတွေထုတ်လွှင့်ပေးပါတယ်Elpain ဟာ WHUR ရဲ့အကြီးတန်းဒါရိုက်တာတူဖြစ်ပါတယ
် Google Music other
Google Guitar နဲ့တခြားချင်းတွေနောက်ဒေသခံ DJ သမားတွေကသတင်းပတ်ကုံရက်တွေမှာဖျော်ဖြေပါတယ်ကျွန်တော်တင်ဆက်တာတွေကတခြားဟာတွေနဲ့မတူပါဘူး Washington မှာနေပြီးတော့ Washington မှာလို့စဉ်းစားလုပ်ကင်ကြသူတွေလို့ကိုယ်ပါတာလည်းခေါ်ကြပါ
တယ်
မြန်မာအခြေအနေနဲ့ပတ်သက်တဲ့ထူးခြားသတင်းတွေ The Daily Drum လို့သုံးသက်ချက်အစီအစဉ်တွေလည်းထုတ်လွှင့်ပေးပါတယ် White House Wednesday အစီအစဉ်လည်းရှိပါတယ်
where I have a really great correspondent Amy Rosaya
တရင်တော့ကလည်းဒီအဆီဇင်အတွက်စကားလာပြောပြပါတယ်သူနာမည်က Ebony McMorris ပါအထူးသဖြင့်ခုလိုကာလမှာနိုင်ငံရေးအကြောင်းတွေဖြင့်တခြားအကြောင်းအရာတွေမျိုးစုံပြောပြပါတ
ယ် WHUR အတန်လွင့်ဌာနစတင်ကလေးကလူမဲတွေရဲ့တမိုင်းနဲ့ယဉ်ကျေးမှုတချင်းဂီတာသတင်းမျိုးစုံတင်ဆက်လာတာဖြစ်ပြီးတော့ပညာရပိုင်းအနေနဲ့လည်းလက်တွေ့တင်ကြားပေးနေပါတယ်ခင်ဗျာ
အမေရိကမှာသမရကနေဒီလှုပ်ကြံခံရစဉ်တာဝန်ရှိခဲ့သူရဲ့ဘဝတာအကြောင်းပါဝင်ကိုကိုအောင်သုဒ္ဓဆောင်နဲ့အမေရိကန်တခွင်မှာပြောပြခဲ့တာပါအခုတော့သိပ္ပံနဲ့နေပညာကဏ္ဍပါဝင်ရိုးစွဝတ်ဝံမှွေးနဲ့ထာဝရဓာတုပစ္စည်း PFAS အကြောင်းကိုပြောထားပါတယ်အာတိတ်ဒေတာလိုအပူချိန်၃ညအောက်ရှိတဲ့အေးအေးလွန်ကဲတဲ့ဝင်ကျင်ကိုဝင်ရိုးစွဝတ်ဝံပိုလာဘေးရီဘာကြောင့်ခံနေရှိတယ်ဆိုတာကိုအိုင်ယာလန်ကသုတေသနပညာရှင်တွေကတွေ့ရှိလိုက်ပါပြီဒီတူရှိချက်ကနေသဘာဝ PFAS ဆိုခေါ်တဲ့မပြောက်ပြဲတဲ့ ထာဝရဓာတုပစ္စည်းထုတ်လုပ်ဖို့ပါမျှော်လင့်လာကြတာပါ Writers သတင်းတပုတ်ပေါ်အခြေခံပြီးဒေါက်ခင်မျိုးသက်ပြောပြပေးပါောင်းခင်ဗျာ
အထောက်ရှားသွားလာမှုရေခဲနေတာကြောင့်ခက်ခဲလေးရှိပါတယ်ဒါပေမဲ့ဝင်ရိုးစွန်းဝယ်ဝန်တွေကတော့ထူးခြားနေတာဖြစ်ပြီးနိုင်ငံတကာသိပ္ပံပညာရှင်တွေပါတဲ့အဖွဲ့တစ်ဖွဲ့ရဲ့လေ့လာဆန်းစစ်ချက်တွေအရသူတို့ကိုယ်ပေါ်မှာရှိတဲ့ထူသေးတဲ့အမွှေးတွေမှာရေမခဲစေတဲ့ထူးခြားတဲ့ဂုဏ်သတ္တိရှိတာတွေ့ခဲ့ပါတယ်ဒီတွေ့ရှိချက်ကအာထိတ်ဒေသလိုအေးလွန်တဲ့နေရာမျိုးကိုဒီဝယ်ဝန်မျိုးစိတ်တွေဘာကြောင့်ခန္ဓာရင်ရှိနေကြတယ်ဆိုတာအပြေရှာနိုင်ခဲ့ကြတာပါဒါအပြင်ဒီဝင်ရုံးဆုံးဝက်ဝံတွေမှာတွေ့ရတဲ့ရေခဲမတင်တဲ့ထူးခြားတဲ့ဂုံတက်တိရှိတဲ့ဓာတုပစ္စည်းတွေကိုတဘာဝအစီလွှာပါလေးတစ်ခုဖြစ်နေထိထိရောက်ရောက်သုံးနိုင်တာကိုပါတွေ့လာတာကြောင့်သူ့ကိုဆက်မှုလုပ်ငန်းမှာရေမခဲစေတဲ့ပစ္စည်းဖြစ်နေအသုံးချဖို့ပါဖြစ်နိုင်ခြေရှိနေတာပါသိပ္ပံပညာရှင်တဦးဖြစ်တဲ့ Dublin Trinity College ဓာတုဗေဒအကြောင်းနဲ့အိုင်ယာလန်သုတေသနစင်တာကပါရဂူကျောင်းသားဂျူလီယန်ကာရိုလန်ကတော့ဒီဝက်ဝံတွေနှင်းတော်တဲ့နေပေမဲ့သူတို့ကမှရေခဲမတင်မဲဖြစ်နေတာဟာသိက္ကိုထူးဆန်းနေတာကြောင့်စူးစမ်းကျင်လာတယ်လို့ပြောပါတယ
် This is amazing property they seem to have they roll around in snow they slide down hills in sub-zero conditions but ice doesn't build up on
သူတို့မှာအောစရာကုန်တတ္တိတလူရှိနေတယ်လို့ပဲနှင်းတော်တွေမှာဂျွန်းထိုးနေနိုင်တယ်လို့3ဒီဂရီအောက်ရောက်အောင်အေးတဲ့နေရာမှာတောင်ဆောင်းတွေကလည်းရှော့ဆင်းနိုင်တယ်။ဒါပေမဲ့သူတို့ကမှရေခဲတွေတင်းမနေပါဘူး။အာဒီတတကိုကျွန်တော်လူမျိုးလူတွေတွားရင်သပင်တွေ၊မြခုံးမွေးတွေ၊မိုးစိတ်ထားတဲ့သူဆိုရင်မိုးစိတ်မွေးတွေမှာနှင်းတွေဖုံးပြီးတော့ရေတွေခဲနေတတ်ပါတယ်။ဒါကြောင့်လည်းဒီစူးစမ်းရေးကိုစလုပ်ဖို့စိတ်ဝင်စားလာတော့
။သူတေသနာပညာရှင်တွေဟာဝင်းရုံးစွန်းကဝုတ်ဝံရိုင်း6កောင်ရဲ့ကိုကအမွှေးတွေကိုနမူနာယူပြီးသူတို့ရဲ့ထူထဲတဲ့အမွှေးတွေပေါ်မှာတဘာဝအလျောက်ဖုံးနေတဲ့အစီအလွှာမှာပါတဲ့ဓာတုပစ္စည်းတွေကိုအဓိကထားလေ့လာခဲ့ကြပါတယ်။သူတို့ရဲ့တွေ့ရှိချက်ကို Science Advances စာဆောင်မှာတင်ပြခဲ့တာပါ။ဒီဝက်ဝံရဲ့ကိုပေါ်ကအမွှေးတွေကိုဖုံးနေတဲ့အစီအလွှာမှာ Cholesterol, Triglycerides နဲ့ Fatty Acid တွေပါဝင်နေပြီးသူကရေခဲမှာကပ်မနေအောင်တိတိတသားလှုပ်ပေးနိုင်တာကိုတွေ့ရပါတယ်။ဒီအစီရွာကိုဖယ်ရှားလိုက်တဲ့အခါဒီဝက်ဝံမှွေးတွေဟာလူရဲ့သပင်မှွေးတွေလိုပဲရေခဲတွေလောလောကူကူကပ်နိုင်တာတွေ့ရပါတယ်။ရေခဲတွေသူတို့အမှွေးမှာကပ်မနေအောင်ဒီအမှွေးတွေကအစီတွေကအရိကလှုပ်ဆောင်ပေးတာတွေ့ရတယ်လို့လဲကာရိုလန်ကပြောပါတယ
်။ So the key is in these hair oils there are components then but stop ice from sticking to them and then through
ကချက်ကတော့ဝက်ဝံမှွေးအစီမှာပါတဲ့ပစ္စည်းတွေကရေခဲတွေကပ်မနေအောင်လှုပ်ပေးတာပါ။သူတို့ရဲ့အမွှေးမှာရှိတဲ့အစီကိုခွဲထုတ်ပြီးတော့စစ်ဆေးဆန်းတက်ရပါတယ်။ဘာလို့လဲဆိုတော့အဲ့ဒီမှာပါနေတဲ့ဓာတ်ပစ္စည်းတွေကတိတ်ကိုရှုပ်ထွေးလို့ပါ။အဲ့ဒီမှာပါတဲ့ဓာတ်ပစ္စည်းတချို့ကတိတ်စိတ်ဝင်စားဖို့ကောင်းပါလေ။အဲ့ဒါတွေနဲ့ရေခဲနဲ့ဘယ်လိုတက်ရောက်မှုရှိသလဲဆိုတာစမ်းကြည့်တော့သူတို့ကပ်မနေအောင်လုပ်နိုင်တာတွေ့ရပါတယ်။ရေခဲမကပ်အောင်သူတို့ကလှုပ်ပေးနေတာပါ
။ဒီတွေ့ရှိချက်ကနေရေမခဲစေတဲ့သဘာဝပစ္စည်းတစ်မျိုးတီထွင်ဖန်တီးဖို့သူတေသနာပညာရှင်တွေစဉ်းစားလာကြပါတယ်။ဝက်ဝံမှွေးမှာရှိတဲ့ဒီအစီဟာအခုလိုရေမခဲစေတဲ့အကျိုးကျေးဇူးပေးရုံမကပါဘူးဒီဝက်ဝံကြီးတွေတားကောင်ရှာတဲ့အမဲလိုက်တဲ့နေရာမှာအတန်လုံလုံနဲ့ချောင်းနိုင်တဲ့အပြင်သူတို့သွားလာရင်မှလလကူကူရှော်ပြီးသွားနိုင်တာကြောင့်စွန့်ရင်လဲတိတ်တုံးစရာမလိုတော့ဘူးလို့ပြောပါတယ
် Polar bears as you can see in the infrared image they have a really effective
ဝင်းဇုံဝက်ဝံကိုအနီးအောက်ရောင်ကြီးအောက်မှာကြည့်ရင်သူတို့မှာတကယ်ထိရောက်တဲ့အပူကပစ္စည်းရှိနေတာတွေ့ရပါမယ်သူတို့မှာအစီတွေရှိတယ်ထူထဲတဲ့အမွှေးတွေလည်းရှိပါတယ်အမွှေးကတကယ်ထူပါတယ်သူတို့ကိုယ်ကအလေးချိန်များနေတော့သူတို့လှုပ်ရှားရတာခက်ပါတယ်တကယ်လို့သူတို့ကိုယ်မှာရေခဲတွေကပ်နေမယ်ဆိုရင်လည်းရေခဲနဲ့ညက်နေတာမျိုးဒါမှမဟုတ်ဖြံကိုလိုက်ဖမ်းတဲ့အခါမျိုးမှာတိတ်ကိုခက်ပါမယ်နောက်ပြီးတော့သူတို့အမဲလိုက်မယ်ဆိုရင်လည်းပြဿနာရှိပါမယ်ရေခဲတွေနဲ့ကပ်နေမယ်ဆိုရင်သူတို့လှုပ်ရှားတိုင်းအတန်ကထွက်နေမှာပါဒါကောင်ကိုချောင်းလို့ရမှာမဟုတ်ပါဘူးဒါကြောင့်ရေခဲတွေကပ်မနေဘူးကတိတ်ကိုရေးကြည့်ပါလေ။ဒီစားပြောရင်ဒီကောင်တွေကတောင်ဆောင်တွေမှာဆိုရင်ရှော့ဆင်းပြီးတော့ခီးတွင်အောင်သွားတတ်ပါလေ။ဘာလို့လဲဆိုတော့သူတို့ကတိတ်မပြေးနိုင်ကြဘူးလေ။ဘာနဲ့တူလဲဆိုတော့ snow gear အပြည့်ထိုးပြီးတော့ပြေးတယ်လို့ပါပဲ။သူတို့ကတောင်ဆောင်တွေမှာနှင်းရှော့စည်းတယ်လို့သွားလို့ရှိပါလေ။သူတို့ကရေခဲပြင်ပေါ်မှာအတန်မထွက်ဘဲနဲ့ငင်းငင်းတသားလေးသွားနေတာမျိုးတပန်းတာနေပါလေ
။ဝဝမှွေးမှာရှိတဲ့ရေမခဲစေတဲ့အစီအလွှာကိုဆန်းစစ်လေ့လာမှုကနေရေမခဲစေတဲ့သဘောဝပစ္စည်းတစ်မျိုးတီထွန်ဖန်တီးဖို့အတွက်သူတေသနာအကျယ်ကျယ်ပြန့်ပြန့်လှုပ်လာသလို ရေခဲလောက်အောင်တိတ်ကိုအေးတဲ့နေရာမှာရေမခဲအောင်လှုပ်ပေးနိုင်မယ်တုတ်ဆေးလိုအလွှာပါးလေးတစ်မျိုးတီးထွင်နိုင်မယ်ဆိုတာကိုပါသိလာကြပါတယ်လူတွေအတွက်သုံးတဲ့အန်ရဲ့ကြီးတဲ့ fluorine နဲ့ carbon တွေပါတဲ့ PFAS fluorinated compound နေရာမှာဒီဝင်ရိုးစွန်းဝက်ဝံတွေရဲ့အမွှေးကတဘာဝအဆီကိုအစားထုတ်ဖို့အတွက်မျှော်လင့်တယ်လို့သိပ္ပံပညာရှင်ကာရိုလန်ကပြောပါတယ်
Yeah, that's the hope. It's PFAS fluorinated compounds. They are really effective stopping ice sticking to them. They're effective in so many parts of our life, but they are
ဟုတ်ပါတယ်ဒါကမျှော်လင့်ချက်ပါ fluorinated ဓာတ်ပေါင်းတွေဖြစ်တဲ့ PFAS ကရေခဲမကတ်အောင်တကယ်ထိတိယယောက်လှုပ်ပေးနိုင်ပါတယ်အဲ့ဒီဓာတ်ပေါင်းကကျွန်တော်တို့လူနေမှုဘဝမှာအတော်နေရာယူပေမဲ့အတော်လည်းအန္တရာယ်ရှိတာမလို့သိကိုဆိုးပါဒါကိုထာဝရဓာတုပစ္စည်း forever chemicals လို့ခေါ်ကြတာကလည်းအကြောင်းရှိပါတယ်သူတို့ကသဘာဝဝင်းကျင်မှာပျောက်မသွားပဲအကြာကြီးနေနံလို့ပါအဲ့ဒီတော့သူတို့ကိုအစားထိုးဖို့လုပ်မယ်ဆိုတာအကြံကောင်းပါတကယ်လို့ဒီဝက်ဝံမွေးစီလိုမျိုးနဲ့အစားထိုးနိုင်မယ်ဆိုရင်တော့ဒါကသဘာဝပစ္စည်းဖြစ်တဲ့အတွက်အန္တရာယ်ရှိတဲ့ထာဝရဓာတုပစ္စည်းပြဿနာကိုဖြေရှင်းဖို့သိကောင်းတဲ့နည်းပ
ါ PFAS အုပ်စုမှာပါတဲ့ဓာတုပစ္စည်းတွေဟာအပူဒဏ်၊ရေဒဏ်၊ဆီဒဏ်တွေကိုကောင်းကောင်းခံနိုင်ရင်ရှိပြီးသူတို့ကိုမကတ်တဲ့အိုတွေ၊အဝတ်အစားတွေ၊တုပ်ဆေးတွေ၊မီးသတ်ဆေးဘူးတွေအပြင်လူသုံးပစ္စည်းတွေ၊တန့်ရှင်းပစ္စည်းတွေအပါအဝင်နေရာအတော်များများမှာတုံးနေကြတာပါဒီလူကဖန်တီးထားတဲ့ဓာတုဓာတ်ပေါင်း PFAS ဟာအလွယ်တကူခြေပြက်ပြက်ွယ်မသွားနိုင်တဲ့ဓာတုဓာတ်ပေါင်း Forever Chemicals ဖြစ်တဲ့အတွက်သူတို့နေရာမှာဒီတဘာဝဇီဝပစ္စည်းဖြစ်တဲ့ဝက်ဝံမွေးစီကိုပြောင်းလဲအစားထိုးနိုင်ဖို့သိပ္ပံပညာရှင်တွေစူးစမ်းနေတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံရဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါ
ဝင်ရိုးစဝဝမွေးနဲ့ထာဝရဓာတုပစ္စည်း PFAS ကြောင့်တောက်ခင်မျိုးသက်ပြောပြခဲ့တာပါအခုတော့ VOA American တိုင်းရဲ့တောက်ကြညာအစီအစဉ်နဲ့ဆက်မသက်ခင်သတင်းအချင်းချက်ကိုကိုစုံဝင်လိုင်းပြောပြပေးပါအောင်ခင်ဗျာ
ရုရှားရဲ့ကျူးကျော်စစ်ကိုခုခံတိုက်ခိုက်ရေးမှာအမေရိကန်ရဲ့အကူအညီတွေပြန်ရနိုင်ဖို့မျှော်လင့်ချက်နဲ့ယူကရိန်းသမ္မတVolodymyr Zelensky ဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဒီကနေ့ဖေဖော်ဝါရီ28ရက်နေ့အင်ဂျီရောမှာတွေ့ဆုံပြီးယူကရိန်းကမြေရှားတပ်ထုတူးဖော်ရေးဆိုင်ရာသဘောတူညီချက်ကိုလက်မှတ်ရေးထိုးဖို့ရှိပါတယ်။နိုင်ငံဖြတ်ကျော်ရာဇဝမှုတပ်ဖြည့်ရေးအစီအစဉ်ရဲ့တည်တည်သေးသေးအဖြစ်နဲ့ထိုင်းမြန်မာနယ်စပ်ထိန်းသိမ်းထားတဲ့ထောင်ထဲချီတဲ့ online ဝင်လင်ကိုင်းကဝန်ထမ်းတွေကိုနေရပြန်ဖို့ပေးဖို့မြန်မာတရုတ်နဲ့တရုတ်တို့နဲ့သဘောတူလက်တဲ့အကြောင်းထိုင်းတာဝန်ရှိသူတွေကပြောပါတယ်။နယ်စပ်မှာရှိနေတဲ့တရုတ်နိုင်ငံသား9000ကိုတနေ့ကို1000လုံးနဲ့ရှေ့သတင်းဘက်ကစပြီးပြန်ပို့ပေးမယ်လို့ထိုင်းနိုင်ငံသားရေးဌာနတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။ကရင်မျိုးသားလူမျိုးရေးတပ်မတော် KNL နဲ့မြန်မာစစ်တပ်အကြမ်းမနေ့ဖေဖော်ဝါရီလ28ရက်နေ့မနေ့ကတိုက်ပွဲတွေဖြစ်ပွားခဲ့ပြီးဒေသခံတွေထိုင်းနယ်စပ်ကိုထွက်ပြေးလာကြတဲ့အတွက်ထိုင်းလေတပ်က F-16 တိုက်လေယာဉ်နှစ်စီးနဲ့နယ်စပ်ကိုခင်းလဲဖို့ဆီလွတ်ခဲ့ပါတယ်။KNL နဲ့မြန်မာစစ်တပ်ကြားအပြန်အလှန်ဒရုန်းယာဉ်တွေနဲ့ပုံကျဲခဲ့ပြီးတိုက်ခိုက်ခဲ့ကြပြီးတဲ့နောက်တိုက်ခိုက်ခဲ့ကြတဲ့အကြောင်းဒါ Nation သတင်းစာမှာဖော်ပြထားပါတယ်။ထိုင်းမြန်မာနယ်စပ်ကင်းပြင်းတဲ့အတွင်းစစ်ကောင်စီခလာရ31 Bluetooth စစ်ကမ်းကို KNL ကင်းလွတ်မြောက်ရေးတပ်မတော်နဲ့ပူးပေါင်းတပ်ဖွဲ့တွေကဒရုန်းယာဉ်တွေသုံးပြီးတော့ထိုးစစ်ဆင်တိုက်ခိုက်ခဲ့တာလို့ဒေသခံသတင်းတွေမှာဖော်ပြနေကြပါတယ်ခင်ဗျာ။ထိုင်းနိုင်ငံမှာရှိနေတဲ့အမေရိကန်နိုင်ငံသားတွေလုံခြုံရေးသတိရှိကြဖို့ဘန်ကောက်မြို့မှာရှိတဲ့အမေရိကန်တန်ရုံးကသတိပေးချက်ဒီကနေ့ဖေဖော်ဝါရီ28ရက်နေ့မှာထုတ်ပြန်လိုက်ပါတယ်။ထိုင်းနိုင်ငံကိုထွက်ပြေးလာကြတဲ့ဝီဂါ55ယောက်ကိုတရုတ်လက်ကိုထိုင်းအစိုးရကလွှဲပြောင်းပေးပြီးတဲ့နောက်မှာအမေရိကန်တန်ရုံးကအခုလိုထုတ်ပြန်လိုက်တာဖြစ်ပါတယ်ခင်ဗျာ
။ကျေးဇူးပါကိုစုံဝင်လိုက်ရင်အခုလိုသတင်းအချင်းချုပ်အပီမှာတော့ဒီညတောက်ကြညတဲ့ VOA စီစဉ်နေဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအတွက်ထုတ်လွှင့်မှုကကိုရန်နိုင်ပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Justin Thwaite ဆိုဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမြမာ VOA ကိုအခုလိုနားဆင်ကြည့်ရှုအားပေးကြကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များလည်းကမြမပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေ့ကြပါစေ။ကောင်းကောင်းလေးအိတ်ဆက်အနားယူနိုင်ကြပါစေခင်ဗျာ။
This program has